Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် February 26ရက်နေ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဇာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနေ့ကသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲတူပြပြပေးမှာပါ။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတားဆီးပေးဖို့အတွက်အမေရိကန်ရောက်မြန်မာတွေက Washington DC မှာစုဝေးဆန္ဒပြကြပါတယ်။ Ukraine ကိုကျူးကျော်တိုက်ခိုက်တဲ့ Russia ပေါ်မှာ EU ဥရောပသမဂ္ဂကရော G7 နိုင်ငံတွေကပါနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်ပါတယ်။ G20 ထိပ်သီးအစည်းအဝေးမှာတော့ Ukraine နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲနေတဲ့အတွက်ပူးတွဲကြေညာချက်မထုတ်ပြန်နိုင်ခဲ့ပါဘူး။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစော်မှုကြော်ရင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှာတော့အပတ်စဉ်ကန္ဓာတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ
်အခန်းကြီးကလည်းနေတယ်ဘာလို့ခန်းနေတယ်ကမင်းကိုစားကိုစားပဲအခန်းကြီးနေတော့ဒီနေရာနဲ့ရောင်းရလို့တူတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်မျိုးရေးစေဝါတုံးဆွဲမှုတွေပိုများလာတယ်လို့မျိုးရေးစေဝါတိုက်ပွဲကြီးလုပ်နေသူတွေကပြောဆိုပါတယ်မကြာမီပဲအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒီနောက်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုရာသီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးပါမယ
်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ရုရှားပေါ်မှာအရေးယူတန်းခတ်မှုအသစ်တွေကိုချမှတ်ဖို့အတွက် EU ဥရောပသမဂ္ဂကစနေနေ့မှာသဘောတူညီမှုရလိုက်ပါတယ်။အခုချမှတ်တဲ့အရေးယူမှုတွေဟာရုရှားစစ်တပ်စမှုထုတ်ကုန်ဆိုင်ရာအတွက်လှုပ်ဆောင်ပေးနေသူတွေဒါမှမဟုတ်အထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေစစ်တပ်နဲ့နိုင်ငံရေးခေါင်းဆောင်တွေပြင် Wagner ချေးစားတပ်ဖွဲ့တပ်မှုတွေပေါ်မှာချမှတ်တာဖြစ်ကြောင်း EU ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုအရေးယူမှုအပြင် Russia ban နောက်ထပ်3ခုနဲ့ငွေကြေးလွှဲပြောင်းနေမလုပ်ဖို့အတွက်တားမြစ်လိုက်ပြီး Iran တွတ်တော့ drone တွေတုံးပြီး Ukraine အရက်ဖက်အဆောက်အုံတွေကိုတိုက်ခိုက်ခဲ့တဲ့ Iran တော်လှန်ရေးအဆောက်အအုံတင်ပို့မှုတွေကိုကန့်တတ်လိုက်တာဖြစ်ပါတယ်။ EU အဖွဲ့အတွင်းသဘောထားကွဲလွဲမှုတွေအများပြားရှိခဲ့တဲ့အတွက်ဒါတွေကိုပြေလည်ဆွေးနွေးနေရတာကြောင့် Ukraine ကို Russia ကျူးကျော်စစ်ဆင်နွှဲမှုတစ်နှစ်မြောက်နေမှာ EU ရဲ့နောက်ထပ်အရေးယူမှုတွေမကြေညာနိုင်ခဲ့ပဲစနေနေ့ကျမှကြေညာနိုင်ခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲ Russia ဟာ Iran စီးကမောင်းသူမဲ့ drone တွေနောက်ထပ်မရဘဲဖြစ်နေပုံရတယ်လို့ Britain ကာကွယ်ဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။အနောက်နိုင်ငံတွေကချက်မှတ်နေတဲ့အရေးယူတန်းခတ်မှုတွေကြောင့် Russia ဟာပြပကတင်သွင်းတဲ့ microchips တွေပေါ်မှာမိခိုးနေရတဲ့သူ့ရဲ့လက်နက်တွေအတွက်အခက်တွေ့နေတယ်လို့လဲယူကရိန်းနဲ့အနောက်အရာရှိတွေကပြောပါတယ
်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ရဲ့ဗန်ဒါရေးဝန်ကြီးတွေအိန္ဒိယနိုင်ငံမှာနှစ်ရက်ကြာအစည်းအဝေးကျင်းပနေရမှာစနေနေ့ကပြီးဆုံးသွားပြီဖြစ်ပေမဲ့တရုတ်နဲ့ရုရှားတို့ကကန့်ကွက်တဲ့အတွက်ပူးတွဲကြေညာချက်ထုတ်ပြန်နိုင်ခြင်းမရှိဘဲပြီးဆုံးသွားခဲ့ပါတယ်။အပွဲဝင်နိုင်ငံတချို့ကရုရှားရဲ့ယူကရိန်းအပေါ်ကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်ပြီးဝေဖန်ပြောဆိုလိုပေမဲ့တရုတ်နဲ့ရုရှားကကန့်ကွက်တဲ့အတွက်အားလုံးသဘောတူညီချက်မရတာကြောင့်ပူးတွဲကြေညာချက်ထုတ်ပြန်နိုင်ခဲ့ခြင်းမရှိတာပါ။ဒါပေမဲ့အပွဲရဲ့အလှည့်ကျဥက္ကဋ္ဌအိန္ဒိယနိုင်ငံရဲ့အစည်းအဝေးညှိနှိုင်းမှတ်တမ်းထုတ်ပြန်ရမှာတော့လူအများအများဒုက္ခခံစားခဲ့ရပြီးရိုင်းနှဲနေတဲ့ကမ္ဘာစီးပွားရေးအခြေအနေကိုပိုဆိုးသွားစေခဲ့တဲ့ယူကရိန်းအပေါ်ကျူးကျော်တဲ့စစ်ပွဲကိုအပေါ်ဝင်အများစုကအပြင်းအထန်ရှုံ့ချချပါတယ်လို့ဖော်ပြထားပါတယ်။ဒါအပြင်နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့လိုကြောင်းနဲ့နျူကလ িয়ার လက်နက်အသုံးပြုဖို့ချိန်ချောက်မှုတွေဟာလက်ခံနိုင်စရာမရှိဘူးလို့ဖော်ပြထားပါတယ်။ပဋိပက္ခတွေကိုငြိမ်းချမ်းစွာဖြစ်ရှင်းဖို့လိုအပ်ပြီးတွဲဆုံဆွေးနွေးရင်းနဲ့တန်တမာရေးနည်းလမ်းတွေဟာအရေးပါတဲ့နည်းလမ်းတွေဖြစ်တယ်လို့ဖော်ပြထားပါတယ်။အိန္ဒိယတောင်ပိုင်းဘင်္ဂလူးရူးမှာတောက်ကြနေကစတင်ကျင်းပခဲ့တဲ့ G20 ဗန္ဒာရေးဝန်ကြီးများအစည်းအဝေးဟာရုရှားကယူကရိန်းကိုကျူးကျော်တဲ့တနှစ်ပြည့်အချိန်နဲ့လဲတိုက်ဆိုင်နေပေမဲ့လည်းအားလုံးကသဘောတူညီမှုမရှိတာကြောင့်ပူးတွဲကြေညာချက်ထုတ်ပြန်နိုင်ခြင်းမရှိတာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်ပိုင်းနိုင်ငံတကာအစည်းအဝေးတွေမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်လာခဲ့ပါတယ်
။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေဟာယူကရိန်းကိုရုရှားကျူးကျော်စစ်ဆင်နွှဲတာတနှစ်ပြည့်အထိမ့်မှဖြစ်နေတယ်။ရုရှားပေါ်မှာနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်ဖို့အတွက် February 24ကကျင်းပတဲ့ G7 online ထိပ်သီးအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ရုရှားအနေနဲ့နောက်ထပ်ရန်လိုတဲ့ကျူးကျော်စစ်တွေမဆင်နှွှဲနိုင်အောင် G7 အဖွဲ့ဝင်နိုင်ငံတွေကပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အပြင် စစ်ဘက်ဆိုင်ရာနည်းပညာနဲ့ပစ္စည်းတွေရုရှားမရအောင်ကာကွယ်ဖို့ပါခရီးပြုတ်ခဲ့ကြပါတယ်။ဒါ့အပြင်တခြားနိုင်ငံတွေအနေနဲ့ရုရှားကိုစီးရီးကူညီပေးမှုတွေရပ်ဆိုင်ဖို့လည်းပန်ကြားလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာတခြားဆက်မှုထိပ်တူခုနှစ်နိုင်ငံနဲ့အတူယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုပါဖိတ်ကြားပြီးတော့အွန်လိုင်းဆွေးနွေးပွဲကိုကမ္ဘာကထာလှုပ်ကျင်းပခဲ့တာဖြစ်ပါတယ်။ G7 ဆက်မှုထိပ်တူခုနှစ်နိုင်ငံအဖွဲ့အလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဂျပန်ကဝန်ကြီးချုပ်ကီရှိဒါကရုရှားရဲ့လူပုတ်ကွန်နဲ့အဖွဲ့အစည်းအလုံးပေါင်း120ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာအပြင်စီးရီးယားတုံ့နိုင်တဲ့ပစ္စည်းတွေနဲ့ drone တင်ပို့ခွင့်ပိတ်ပင်တာပေါ်ဝင်ရုရှားပေါ်မှာနောက်ထပ်အရေးယူမှုတွေချမှတ်မယ်လို့အစည်းအဝေးမဆခင်မှာပဲပြောတာပါဂျပန်ကသူ့ရဲ့ငြိမ်းချမ်းဆန္ဒမူဝါဒအရယူကရိန်းအတွက်တိုက်ခိုက်ရေးလက်နက်မပါဘဲနဲ့ helmet ခေါင်းဆောင်တွေကြီးကအင်ဂျီတွေ drone တွေနဲ့မီးယားမြစ်ဆက်အပါအဝင်လူသားစာနာမှုထောက်ကူပစ္စည်းတွေပေးရနေတာဖြစ်ပါတယ်
VOA ရုရှားဌာနကသတင်းတောက်နှစ်ဦးကိုအရင်ကသူတို့ရုရှားကိုထောက်ခံလိုလားတဲ့သတင်းဌာနမှလုတ်ခဲ့သူတွေဖြစ်တဲ့အတွက်ဆိုကစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ပြီးခဲ့တဲ့တောက်ကြနေကအလုတ်ကနေခွင့်နဲ့အနာပေးလိုက်ပါတယ်သတင်းတောက်ဂါရီကန်ရာကနစ်စကီဒါနဲ့ဒါရီရာဒါဗစ်ဒိုစတိုနှစ်ဦးကို VOA ရုရှားဌာနက2022ခုနှစ်အော်တိုဘာလာမှာငှားရမ်းခဲ့တာဖြစ်ပါတယ်ဒါပေမဲ့သူတို့နှစ်ဦးအရင်ကအလုတ်လုတ်ခဲ့တဲ့သတင်းဌာနမှာတုန်းကရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုထောက်ခံတဲ့ဝါဒဖြန့်နာတွေကိုထုတ်လွှင့်ခဲ့တယ်လို့နိုဝင်ဘာလတည်းမှာပဲရုရှားဌာနမှာရှိတဲ့သတင်းတောက်ဝန်ထမ်း92ဦးတည်းက15ဦးကလက်မှတ်ရေးထိုးတိုင်တန်းခဲ့ပါတယ်ယူကရိန်းသတင်းမီဒီယာလှုပ်ရှားမှုမှာပါဝင်တဲ့သတင်းတောက်အယောက်20ကလည်းပြီးခဲ့တဲ့ကြာသပတေးနေ့တုန်းကကန်ရာကနစ်စကီကိုအလုတ်ကနေဖယ်ရှားပေးဖို့လက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်ယူကရိန်းသတင်းမီဒီယာလှုပ်ရှားမှုအဖွဲ့ကကာရာဂနစ်စကီအရင်ကထုတ်လွှင့်ခဲ့တဲ့သတင်းတွေကိုပြန်လည်စစ်ပီးသူ NTV သတင်းဌာနမှလှုပ်စင်ကရုရှားကိုလူလားထောက်ခံတဲ့ထုတ်လွှင့်ချက်တွေကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး VOA တာဝန်ရှိသူတွေကိုတိုက်ရိုက်ဆက်သွယ်မေးမြန်းရမှာလဲတိုက်ရိုက်ဖြေကြားခြင်းမရှိဘဲရုရှားအပါအဝင်ဖိနှိပ်မှုရှိတဲ့တိုင်းပြည်တွေကအတွေ့အကြုံရှိတဲ့သတင်းတောက်တွေကိုငှားရမ်းလေ့ရှိကြောင်းနဲ့သူတို့အားလုံးဟာအယ်ဒီတာတွေရဲ့ကြီးကြပ်မှုအောက်မှာသတင်းတောက်တွေလိုက်နာရမယ့်စီမင်းစည်းကမ်းနဲ့အညီလှုပ်ဆောင်ကြရတာဖြစ်တယ်လို့သာပြန်လည်ဖြေကြားခဲ့ပါတယ
် VOA American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရုပ်ကနေပြီးထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနိုင်ငံဟာရုရှားဆွေရဲ့ယူကရိန်းကျူးကျော်စစ်ကိုရှောင်ဖို့ကြိုးစားတဲ့ရုရှားနိုင်ငံသားထောင်ပေါင်းများစွာအတွက်ခုံလုံးစရာနေရာတစ်ခုဖြစ်လာနေပါတယ်ရုရှားခီးသွန်းအများပြားဟာယူကရိန်းစစ်ကိုရှောင်ဖို့ဒါမှမဟုတ်ရွှေ့ပြောင်းအခြေချဖို့အတွက်ထိုင်းကိုလာရောက်ကြပါတယ်ထိုင်းနိုင်ငံမှာအောက်တိုဘာလတဲ့ COVID ကန့်သတ်ချက်တွေဖြတ်သိမ်းပြီးနယ်စပ်တွေပြန်ဖွင့်ပေးလိုက်ခြင်းကစပြီးတော့နိုင်ငံခြားခီးသွန်းလာရောက်သူတွေထဲမှာရုရှားနိုင်ငံသားကမလေးရှားနဲ့အိန္ဒိယပြင်တက်တက်အများဆုံးဖြစ်တယ်လို့ထိုင်းဆိုတာကပြောပါတယ်တကယ်တော့ထိုင်းဟာရုရှားခီးသွန်းတွေအားလိုက်ရဲ့အပန်းဖြေလာရောက်လေရှိတဲ့နိုင်ငံမှာရင်းနှီးတဲ့ကုန်သွယ်ဖက်နိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ရုရှားတို့ကြားထိုင်းခီးသွားစည်းကွက်မှာ2029ရုံးကရုရှားကတတ်တမမြောက်အကြီးဆုံးဖြစ်ပြီးအခုရုရှားပေါ်အနောက်နိုင်ငံတွေလှုပ်ဆောင်တယ်လို့ထိုင်းကလိုက်မလုပ်တဲ့အပြင်ရုရှားခီးသွားတွေလာရောက်မှုကိုလည်းတားမြစ်မထားပါဘူး။ဒါကိုခွင့်ကောင်းယူပြီးတော့ထိုင်းကိုလာတဲ့ရုရှားခီးသွားတွေဟာမနစ်ကနှစ်ကုန်ပိုင်းအောက်တိုဘာကနေဒီဇင်ဘာအတွင်း3,300ကျော်ရှိတယ်လို့ထိုင်းအကစားနဲ့ခီးသွားဝန်ကြီးဌာနကပြောပါတယ်။18နှစ်ကနေ28နှစ်ကြာအမျိုးသားတွေအတွက်စစ်မျိုးမထမ်းမနေရတနှစ်သက်မှပြတ်ထန်းတဲ့ရုရှားမှာစက်တင်ဘာလကလူသစ်စုဆောင်းထားတဲ့ရုရှားနိုင်ငံသားအ ਨੇ ဆုံး2,000ကိုစစ်မြေပြင်မှာတာဝန်ချထားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်မှာကျောဝချမ်းသာတဲ့ရုရှားအများပြားထိုင်းကိုရောက်လာတာဖြစ်ပါတယ်သူတို့ဟာထိုင်းမှာနေတိုက်ခန်းတွေဝယ်ယူတာရေရှည်ငှားရနေထိုင်တာတွေနဲ့ရင်းနှီးမြှုပ်နှံကြတာဖြစ်ပါတယ်
မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကနေအရတားပြည်သူတွေအပေါ်လေကြောင်းကနေတိုက်ခိုက်တာတွေကိုဝိုင်းဝန်းတားဆီးပေးဖို့နဲ့အရတားတွေထိခိုက်သေဆုံးနေရတာတွေကိုကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝက်မှာရှိတဲ့တိုင်းရင်းသားပေါင်းစုံအဖွဲ့ပေါင်းစုံပါဝင်ပြီးဝါရှင်တန်ဒီစီမြို့တော်မှာစနေနေ့တုန်းကယာနဲ့ချီတဲ့အဝေးရောက်မြန်မာနိုင်ငံသားတွေစုဝေးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးဥဆောင်ပါဝင်သူတူဦးဖြစ်တဲ့ Safe Myanmar USA အဖွဲ့ကကိုရင်အေးကအခုလိုရှင်းပြပါတယ်
ဒီကတော့ no fly phone ပေးဖို့ပြီးလို့ရှိရင်ဒီ jack fuel sanction လို့ဖို့ပြီးလို့ရှိရင် MOG sanction လို့ဖို့ အဲ့ဒီကိစ္စတွေနောက်ပြီးရှင်ကျွန်တော်တို့ early warning system လို့ခေါ်တဲ့ဒီမှာကြိုပြီးတော့လေးနေလာလို့ကြိုပြီးအသိပေးနေအောင်ပြည်သူတွေရှောင်နေတဲ့ early warning system တွေပြီးလို့ရှင် internet system တွေပြန်ပြီးတော့ကျွန်တော်တို့တိုင်းပြပြန်ပြီးတော့ရရှိဖို့တဲ့ကုကြီးပေးဖို့ကိုကျွန်တော်လာပြီးတောင်းဆိုတာဖြစ်တယ
်အဖွဲ့ပေါင်း54ဖွဲ့ကစုပေါင်းပြီး American အစိုးရထံအိတ်ဖွင့်ပေးစာတစ်စောင်ပေးပြီးတင်ပြတောင်းဆိုခဲ့ပါတယ်လေရင်မပြန်တမ်းရဆုံးတတ်မှတ်ပေးရေးလေရင်စီတွေပိတ်ပင်တားဆီးပေးဖို့နဲ့မြမစွမ်းအင်ကန္ဓာကိုပိတ်ဆို့ရေးယူပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေဟာအမေရိကန်အစိုးရနိုင်ငံသားရဲ့ဝန်ကြီးဌာနရုံးရှိမှစတင်စုစည်းပြီးတမရအိမ်မြူတော်ရှိကိုလည်းတွားရောက်တောင်းဆိုဆန္ဒပြခဲ့ပါတယ်။ဒါအပြင်မြမအာနာသိန်းစစ်ကောင်စီရဲ့စစ်တမ်းရုံးရှိကိုတွားရောက်ပြီးတော့လည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်။အမေရိကတိုက်လေပိုင်းဒေသကနိုင်ငံငယ်ကလေးတစ်ခုဖြစ်တဲ့ El Salvador နိုင်ငံမှာတော့အကျဉ်းသား4000ဆန့်နဲ့အကျဉ်းတောင်အစ်စ်ကိုဖွင့်လိုက်ပြီးတော့လူစုကိုင်းကဂိုင်းသားတွေလို့တန်ပြရှိသူအကျဉ်းသား2000လောက်ကိုပြောင်းရွှေ့နေရချထားလိုက်ပါတယ်။ El Salvador သမရနေရ Facebook လေးကသူ့နိုင်ငံတွင်အကျဉ်းဖက်လှုပ်ရှားနေတဲ့လူစုကိုင်းတွေကိုဖြိုခွင်းမယ်လို့ကြေညာခဲ့တာဖြစ်ပြီးတော့အခုလိုအကျဉ်းသားအများပြားဆန့်တဲ့ထံကိုပြောင်းရွှေ့တာကသူ့စီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဒီအကျဉ်းတောင်ဟာလူစုကိုင်းကဂိုင်းသားတွေအတွက်နေရနေရအစ်စ်ဖြစ်ပြီးသူတို့ဟာပြည်သူတွေကိုနောက်ထပ်မနှောက်ရှက်နိုင်တော့ဘူးလို့သူက Twitter မှာရေးပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ဒီစီမံကိန်းကိုကန့်ကွက်နေကြတာဖြစ်ပါတယ
်။တရုတ်ပြည်မြောက်ပိုင်းအတွင်းပိုင်းမွန်ဂိုလီးယားပြည်နယ်ကကြောင်မီသွေးတွင်းပြိုကျရာမှာပျောက်ဆုံးနေသူတွေကိုရှာဖွေဖို့ပုံမကောင်းမွန်တဲ့စက်ကရီယာတွေနှီးပညာတွေအသုံးပြုပြီးရှာဖွေမှာဖြစ်တဲ့အတွက်အဆင်ပြေလိမ့်မယ်လို့ယူဆကြောင်းကယ်ဆယ်ရေးကြွမ်းကျင်သူတူကတောက်ကြနေမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ပုတ်ထူးနေ့က Elsa Left Banner အရာမှာရှိတဲ့မြေချင်းသူအဝကျဲကြောင်မီသွေးတွင်းမှာမြေပြိုကျခဲ့တဲ့အတွက်လောလောဆယ်အချိန်ထိ6ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်58ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်တိုက်အထက်20ဇာလောက်မြင့်နဲ့ပေ260ကျော်လောက်မြင့်နဲ့မြေစာပုံအောက်မှာအလုသမားတချို့နဲ့မော်တော်ယာဉ်နဲ့စစ်ပစ္စည်းတွေပိနေတာဖြစ်ပါတယ်ကယ်ဆယ်ရေးသမား1100လောက်ပါဝင်တဲ့အဖွဲ့ပေါင်း23ဘက်ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်ကယ်ဆယ်ရေးအကြီးအကဲဂျန်ကပြောဆိုရမှာတော့ပြိုကျတဲ့မြေစာပုံအပေါ်ပိုင်းအလွှာကိုအခုရှင်းလင်းနေပြီးအဲ့ဒီအလွှာပင်းရဲ့အောက်မှာပြိနေတဲ့သူတွေနဲ့စက်ကရီယာပစ္စည်းတွေကိုဆက်ပြီးတူးဖော်နိုင်မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ကျေပြန်းတဲ့လုပ်ငန်းငွေဧရိယာအခြေအတွင်းမြေထိုးဆက်တွေကြောက်ခွဲဆက်တွေအသုံးပြုပြီးကယ်ဆယ်ရေးသမားတွေတူးဖွားရှာဖွေနေကြတာဖြစ်ပါတယ်။သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့မြန်မာပြည်ကလူ့အခွင့်အရေးအခြေအနေတွေကိုစူးစီးတင်ပြနေတဲ့ဒုအတန်အစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံတကွမူရစီဝါသုံးဆက်မှုပြဿနာဟာ2020ခုနှစ်နောက်ပိုင်းအထူးသဖြင့်တော့အာဏာသိမ်းမှုနောက်ပိုင်းမှာတိတိတာတာပိုများလာတဲ့အကြောင်းမူရစီဝါတိုက်ဖြတ်ကြိုးပမ်းနေသူတွေနဲ့အစိုးရခန်းစားတချို့ကထောက်ပြဖော်ပြထားပါတယ်။တို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်နိုင်ပါပြီ
။တင်မလပါလေစားတာ
ကျွန်မအနေနဲ့ကတော့ကျွန်မသားအတွက်ကိုစိုးရိမ်နေ။ဒါကသွေးသားတွေကိုပျက်စီးစေရလေ။ကျွန်မတော့သူ့ကိုပြပြရဲမကောင်းတာတွေမလုံနဲ့ပေါ့နော်။
ကလောမှာခေါ်ရခဲ့တဲ့
ခဲ။ဒီကတော့မလို့သူပြောတယ်ဒါပေမဲ့သူ့မိမသားတော့သူ့မိမခေါင်းသူခုတ်ချပလိုက်တယ်။ခေါင်းတုံးကြပေါက်အောင်ပေါ့နော်။
ကိုချစ်ခင်ရတဲ့မိသားစုဝင်တယောက်ကိုမူရစေဝါသားကောင်အဖြစ်မြင်ရပြီးကျမရဲ့အရာအန္တရာယ်ရှိလာတာစိတ်လုတ်ကိုလုတ်ဖြစ်ပြီးထူးဆန်းတဲ့အပြုမူတွေဖြစ်လာတာကိုမြင်ရတာဟာအယံထိတ်လန့်စရာကောင်းတဲ့စိတ်မသက်သာစရာခံစားချက်ပါပဲအာနာသိမ့်ပြီးနောက်ပိုင်းဒီလိုမူရစေဝါပြဿနာဟာမြန်မာနိုင်ငံတဝန်းကလူတွေပိုပြီးကြုံတွေ့လာရတဲ့အခြေအနေတစ်ခုဖြစ်တယ်လို့အစိုးရခန်းစားတွေနဲ့သတင်းတွေကဖော်ပြနေကြပါတယ်ပြည်ရင်ပြည်နယ်ရဲ့နေရာတချို့မှာတော့ဒီပြဿနာကိုဒေသခံရွာသားတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတာဝန်ရှိသူတွေပူးပေါင်းပြီးကိုယ်နီကိုယ်ဟန်နဲ့ကင်တွယ်ဖြေရှင်းနေကြပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုတော့ Mayfair Media ဖြစ်တဲ့ KIC ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါတယ်။ဒီစားမမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲချပါရဲ့ရှင
်။ဒါပဲလေလေထောက်နေခွက်ရအမတဲလေတူအသက်ပြီးတော့မှလာ
သူတနည်းရသွားမလို့တော့သူပြောတယ်ဒါပေမဲ့သူ့မိမသားတော့သူ့မိမခေါင်းသူခုတ်ချပလိုက်တယ်။ခေါင်းတုံးကြပေါက်အောင်မနော်ဒီနောက်လက်ရောခြေရောရောသူခုတ်တယ်။သူခုတ်ပြီးတော့သူပြေးတော့မပြေးတော့နောက်သူရခမအိမ်ဟိုမှာသူမိရရှုပလိုက်တယ်။ အောင်မှရှိရသည်ထွေလာဇက်တွေပါမီလမီလာကုန်ပါ යි နောက်သူကသူအဖန်သက်ခံလာတယ်သူ WN တောက်လာတယ်သူငါးလုံးတောက်ပြီးတော့ကော်ဖီမိတ်တော့ငါးတော့ပါတောက်လိုက်တယ်လို့သူသုံးပင်ခံပြီးတော့အဖန်သက်ခံလာတယ
်ပြီးခဲ့တဲ့နှစ်ကသူညီဖြစ်သူကျွလွန်ခဲ့တဲ့ဖြစ်ရတစ်ခုကိုဇော်လာကပြန်ပြောပြတာပါသူညီဖြစ်သူဟာအာနာသိမ်းပြီးနောက်ပိုင်း WN မွေးစေးပြားတွေကိုစတင်တုံ့ပြုခဲ့ပြီးစေးဆွဲခဲ့တယ်လို့ဆိုပါတယ် WN ကိုရပါလို့ခေါ်ကြပြီစိတ်ကြွယူတုစေလို့လူတိများကြပါတယ် WN ကိုသုံးဆွဲသူတွေဟာလုံးဝအိတ်ချင်စိတ်မရှိသလိုအစားအစာရင်စိတ်လည်းမရှိပဲအလုတ်ကျန်းတွေကိုနေရညပါလုံနိုင်တဲ့အင်အားရှိလာကြပါတယ်ဒါပေမဲ့အသုံးပြုမှုကျလာတဲ့အခါကိုခန့်အားညွတ်နေလာပြီးစိတ်ကြောင်ခြောက်ခြားဖြစ်တာမျိုးစိတ်လို့ကိုလို့ဖြစ်ပြီးဇော်သူရဲ့အဖြစ်လို့လှုပ်ချင်တာတွေလှုပ်တာမျိုးအထိကြုံတွေ့ရနိုင်ပါတယ်စော်လာတို့ညီကွန်ဦးကကင်းပြင်းနယ်ပိုင်ကြုံမြို့နယ်တဲကကြေးရွာတရွာမှာနေထိုင်ကြတာပါပိုင်ကြုံမြို့နယ်ဟာ KNU ထိန်းချုပ်နယ်မြေဖြစ်တဲ့တက်မခွန်ထဲမှာရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်ဖြစ်စဉ်ဖြစ်ပွားပြီးချိန်မှာပဲကျွလွန်သူဇော်သူကိုယ်တိုင် KNL တည်ရင်မှာတွားရောက်ဖမ်းခံခဲ့ပါတယ်ရက်အနည်းငယ်ကြာပြီးနောက်သူ့အမျိုးသမီးနဲ့ရွာသူကြီးတွေကအမခန်တောင်းပန်ခဲ့တာကြောင့်ပြန်လွတ်ပြေးခဲ့ပါတယ်အဲ့ဒီအချိန်ကသူရဲ့အမျိုးသမီးဖြစ်သူဟာမွေးစွာသုံးဆွဲမှုလို့မပြောဘဲအိမ်တွင်အကြမ်းဖက်မှုလို့ပြောဆိုပြီးအာမခံခဲ့တာဖြစ်ပါတယ်။စော်လာရဲ့ပြောကြားချက်အရအဲ့ဒီဖြစ်စဉ်ပြီးနောက်နှစ်နှစ်ကြာမှာတော့သူညီဟာမွေးစွာသုံးတာပြတ်သွားတယ်လို့ဆိုပါတယ်။စုံမမောင်ကမွေးစွာပပျောက်ရင်လုပ်ငန်းတွေကိုလှုပ်ဆောင်ခဲ့တဲ့လူတူပါ2015ခုနှစ်နောက်ပိုင်းစိတ်ကြွမွေးစွာစေပြသုံးဆွဲမှုရော့နေအောင်ပညာပေးအစီအစဉ်တွေရောင်းဝယ်တဲ့သူတွေကိုဖမ်းဆီးအရေးယူမှုတွေပြုလုပ်လာတဲ့အတွက်သုံးဆွဲသူထက်ဝက်ရော့ကျသွားခဲ့တယ်လို့သူတို့ကောက်ယူခဲ့တဲ့စစ်တမ်းတွေကိုမှီဝဲပြီးစောမမောင်ကပြောပါတယ်2020လဆန်းမှာတော့သုံးဆွဲသူတွေဟာ90 80ရာခိုင်နှုန်းအထိတိုးလာခဲ့ပြီးအနာသိမ်းပြီးနောက်ပိုင်းမှာတော့ပုံများပြားလာတယ်လို့ဆိုပါတယ
်အမှုဒီမှာအဲ့တော့ဘဝတော့ဘာလဲငါကမပြောဘူး။အဝင်များတော့ရေးကြတယ်ကွ။ငါကရေးချတော့တုံးချက်များတယ်။ငါကနောက်တစ်ခုကအခန်းကြီးကလည်းနေတယ်။အဲ့တော့ခန်းကြီးကလည်းကိုကြကိုကြပဲ။ခန်းကြီးနေတော့ဒီနေရာနဲ့ရောင်းဝယ်လုပ်တဲ့ဒီများလား။
ကင်းပြင်းတဲ့အတွင်းမှာမြို့နယ်တိုင်းလိုလိုမွေစေဝါတုံးပြကြပြီ။ဒေသခံတွေပြောကြချက်အရာကြိုင်စိတ်ကြီးကောဂရိတ်မြဝတီလိုင်းပွဲတင်ကန်းကြီးနောင်ရွှေကုတ်ကူတို့မှာရပသုံးဆွဲသူတွေအများဆုံးရှိကြတယ်လို့သိရပါတယ်အဲ့ဒီဒေသတွေဟာ KNU ရဲ့ထင်းချုံနယ်မြေဖြစ်တဲ့တက်မ6နဲ့ခုံအတွင်းမှာရှိကြပါတယ်လက်ရှိမှာတော့မွေးစေဝါဇေနုံကမြို့နယ်တစ်ခုနဲ့တစ်ခုမတူညီသလိုစေဝါတွေကို900ဆိုင်လက်ဖက်ဆိုင်လိုနေရာတွေမှာအလွယ်တကူဝယ်လို့ရတာတွေရှိနေပါတယ်သုံးဆွဲသူအများစုကအသက်12နှစ် 73 နှစ်အရွယ်လူငယ်လေးတွေဖြစ်ကြပါတယ်ပြီးခဲ့တဲ့လအနေငယ်တုန်းကစိတ်ကြွစီပြ WY သုံးဆွဲမှုကိုရက်လိုက်တဲ့14နှစ်အရွယ်ចောင်းသားတူဦးရဲ့မိခင်ဖြစ်သူက
စာတကျူလာနေမှာလားဗျတကျူလာနေမှာလားဗျဒီဖုန်းနဲ့
ကျမအနေနဲ့ကတော့ကျမသားအတွက်ကိုစိုးရိမ်နေဒါကသွေးသားတွေကိုပျက်စီးစေရလေကျမတော့သူ့ကိုပြောပြတယ်မကောင်းတာတွေမလုပ်နဲ့ပေါ့နော်လူတွေကြားထဲမှာသွာလာရတာလည်းအရင်ရှက်တယ်တချို့တွေကကျမကိုပြောတယ်သူ့ဖေသူ့မေကအရမတော့စေးမတော့ပဲနဲ့သူ့သားသမီးတွေအလှဲကြတော့မှရာဘ WY နေတောက်တယ်ပြောတော့ရှက်တာပေါ့နော်အခုတော့သူမတော့တော့ဘူးလို့ကျမကိုပြောပြတယ်ပြီးခဲ့တဲ့မိုးရင်တုန်းကပဲသူမတုံးတော့ဘူးလို့ကျမကိုပြောပြလာတယ်လေ
ယခုလို့စိုးရင်ရတာကသူတယောက်ထဲမဟုတ်ပါဘူးចောင်းသားတွေအသွုံပြမှုများလာပြီးចောင်းမတက်သူတွေများပြားလာတဲ့အတွက်ចောင်းသားမိဘတွေရဲရွာလူကြီးတွေက KNL ကတာဝန်ရှိသူတွေကိုမွေးစေဝါသုံးဆွဲသူတွေကိုဖမ်းဆီးဖို့အကူအညီတောင်းခဲ့ပါတယ်။အဲ့ဒီနောက်အာနာသိမ်းပြီးနောက်ပိုင်း2021ခုနှစ် KNL ကအဖွဲ့ဝင်တွေကြေးရွာတာဝန်ရှိသူတွေနဲ့မွေးစေဝါတိုက်ဖျက်ရေးကော်မတီကိုဖွဲ့စည်းခဲ့ပါတယ်။နောက်ပိုင်းမှာတော့ PC နဲ့ BGF ကတာဝန်ရှိသူတွေတိုင်ပင်ပြီးမွေးစေဝါတိုက်ဖျက်ရေးကော်မတီမှာအဆိုပါလက်နက်ကိုင်အဖွဲ့တွေကတောင်ဝရှိသူတွေကိုပါထက်သွင်းခဲ့ပါတယ်ဒီမွေးစေဝါတက်ဖြည့်ရေးကော်မတီကကင်းပြင်းနယ်အတွင်းမှာရှိတဲ့တခုတည်းသောကော်မတီဖြစ်ပြီးကော်မတီကနေ2022ခုနှစ်အတွင်းမှာ စေဝါသုံးဆွဲသူ82ဦးကိုယ်တိုင်ရောင်းဝယ်သုံးဆွဲသူ12ဦးဖမ်းမိတယ်လို့ဆိုပါတယ်ဖမ်းမိသူတွေကိုအပြစ်ပေးအရေးယူရမှာတော့ KNU ဘို့ကချမှတ်ထားတဲ့ပုံစံတိုင်းအရေးယူတာဖြစ်ပါတယ် KNU ကထုတ်ပြန်ထားတဲ့မွေစေဝါဥပဒေမြေသူမဆို WIC စေလုံးအောက်ဖမ်းမိပါကသုံးဆွဲသူကို၎င်းရောင်းဝယ်သူကို၎င်းအလုတ်ကျန်းနှစ်ထောင်တန်းတစ်နှစ်ချမှတ်နိုင်ပါတယ်ဥပဒေထဲမှာစေပြအရေးအတွက်ပေါ်မူတည်ပြီးထောင်တန်းအတိအသင့်ရှိပြီးထုတ်လုပ်တဲ့စက်ပစ္စည်းကိရိယာနဲ့မိပါကအများဆုံးထောင်တန်း15နှစ်အထိကြာခံနိုင်တဲ့ပြစ်ဒဏ်တွေပါဝင်ပါတယ်လက်ရှိအချိန်မှာတော့ကော်မတီကဖမ်းမိသူတွေကို developer ထိန်းသိမ်းထားပြီးသူတို့အမျိုးတွေနဲ့ကြေးရွာကတာဝန်ရှိသူတွေအာမခံရင်တော့ပြန်လွှတ်ပေးတယ်လို့ဆိုပါတယ်ဒါပေမဲ့လည်းသူတို့စီမှာတစ်လတစ်ခါစီလာဆေးရပြီးနှစ်လပြည့်လို့သောက်သုံးတာမပေါ်ရင်တော့ကျေးရွာတောင်ဝန်ရှိသူတွေကိုဆက်လက်စောင့်ကြည့်ခိုင်းတယ်လို့ဆိုပါတယ်။မွေးစေဝါတိုက်ဖြည့်ရေးကော်မတီဖွဲ့ဝင်စောဆဲဂလူကတော့သူတို့ကလက်ရှိမှာမွေးစေဝါပပျောက်ရေးပိုင်းမှာဖိအားပေးလှုပ်ဆောင်နေပြီးအနာဂတ်မှာသူတို့ကိုအသက်မွေးဝဲကြောင်လုပ်ငန်းတွေပါသင်ကြားပေးသွားမယ်လို့ပြောပါတယ်
။တကယ်တော့ဒါလည်းမို့လို့ပါတယ်ပါ။အဒီအဖို့တထောက်ကျိုးလို့ပါ
။အခုဒီနေ့ညီတွေမှာတော့ပြီးခဲ့တဲ့နှစ်တွေကျွန်တော်တို့စားမလုပ်တဲ့အချိန်တုန်းကတော့ဒီအိမ်တွင်းချမ်းဖတ်မှုတွေနောက်တစ်ခုကအိမ်တွင်းပြဿနာတွေတော့အများကြီးဖြစ်ခဲ့တာပေါ့ဆေးပြားတုံးပြီးတော့အမေကိုဓာတ်နဲ့လိုက်ခုတ်တာပြီးတော့လင်မယားချင်းအချင်းချင်းခုတ်တာထိုးတာရန်နာလို့တော့အမြဲတမ်းဖြစ်တာပေါ့အခုတော့ဒီပြဿနာတွေကိုတော့ကျွန်တော်တို့ဖြည့်ဖြည့်ချင်းနဲ့ရှင်းနေရတာပေါ့ရှင်းဆန်းနောက်လာမယ့်နှစ်တွေမှာလည်းကျွန်တော်တို့ဒီမူကျက်စီဝါကိုမရှိကြပဲမြင်ချင်တယ
်ကရင်ပြည်နယ်တခုထက်သာမွေးဆေးပြားပြဿနာကိုရင်ဆိုင်နေရတာတော့မဟုတ်ပါဘူးစိတ်ကြွမွေးဆေးသုံးဆွဲမှုကမြန်မာနိုင်ငံအနှံ့မှာမြင့်တက်နေတာပါရပမွေးဆေးပြဿနာကကရင်ပြည်နယ်အတွင်းမှာတော့အသစ်ဆန်းမဟုတ်ပါဘူးဟုတ်အရင်1990ကာလတုန်းကကရင်ပြည်နယ်အတွင်းတစ်ထွက်လုပ်မှုတွေအ धिक အလုတ်ကျန်းလုပ်သူတွေဟာဒေသခံအယက်သားတွေဖြစ်ပြီးလုပ်ငန်းခွင်မှာအလုတ်တွင်အောင်ပင်မနာကျင်တာတွေမရှိအောင် WI စိတ်ကြွဆေးပြားတွေကိုစတင်အသုံးပြုခဲ့ကြတာဖြစ်ပါတယ်စောကျော်ထုတ်ကအဲ့ဒီ1990ဝန်းကျင်ကာလကဆေးဆွဲခဲ့သူအထက်မှသူလဲပါခဲ့ပါတယ်။သူရသမျှပိုက်ဆံကိုသူမိသားစုကိုမထောက်ပတ်မဲရပဆေးတွေအတွက်ပဲသုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအချိန်တုန်းကလူတွေဟာမွေးဆေးနဲ့ပတ်သက်ပြီးအန္တရာယ်ရှိတဲ့အကျိုးဆက်တွေကိုအခုလောက်မသိကြသေးဘူးလို့သူကပြောပါတယ်
။အော်ဒေါ်နာအော်တနေ့တနာလေ
အရင်စစ်တုံးတော့တထုပ်ကိုတနေ့တကောတောက်တယ်တထုပ်ကိုအလုံး200ပါတယ်တယောက်တည်းတောက်တာတော့မဟုတ်ဘူးပေါ့တကယ်ချင်းနဲ့အတူတူတောက်တာပေါ့စစ်တုံးတော့ကြောင့်မိမစီကပတ်ဆက်ပြတ်တောင်းတာတွေမတိရောက်ပြန်ယူတာတွေတော့ရှိတာပေါ့အခုလက်ရှိတုံးနေတဲ့ကလေးတွေကိုပြောချင်တာကမတုံးတာပဲကောင်းတယ်ဘာကြောင့်လဲဆိုတော့ပျက်စီးတဲ့ဘက်ကိုပဲရောက်မှသိကြတယ်ဒါကိုအသုံးပြုရဲဆိုရင
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင့်ကြမယ်လို့ဒုသံဝင်သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်ဒုသံအစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်ဒုသံအစီအစဉ်ကိုတင်ဆက်ခဲ့တာပါဆက်လက်ပြီးတော့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ပြပါောင်းမယ်ဒီတစ်ပတ်မှာတော့စစ်ရာဇဝဲမှုဆိုတာဘာလဲလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝဲမှုကိုဘယ်နိုင်ငံတွေကျူးလွန်တယ်လို့ဆွဆွဲလိုက်ပါသလဲလူနည်းစုလူများစုဆိုတာနဲ့အမှားအမှန်ပြောလို့ရနိုင်ပါသလားလိန်စိတ်ခံယူမှုကွဲပြားတာနဲ့ယာဇဝတ်မှုတင်ရတာဖြစ်ထိုက်ပါသလားဒီလိုမေးခွန်းတွေကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ပိုယမ်မင်ဂျီဖရန်စစ်ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်နဲ့တောင်ကိုရီးယားတရားသူကြီးတွေကဘယ်လိုမြင်ကြပါသလဲဒီတစ်ပတ်ဒီမိုကရေစီနဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဦးတင်မောင်တန်းနဲ့မတ်မြသဇင်အောင်တို့ကစူးစီးတင်ပြထားပါတယ်
ရချာကလူသားမျိုးနွယ်ပေါ်စော်ကားကျွလွန်တဲ့ရာဇဝတ်မှုကိုကျွလွန်ခဲ့တယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဖေဗရူလာ16ရက်နေ့ကပြောလိုက်ပါတယ်ဖေဗရူလာ18ရက်ကနေ19အထိကျင်းပခဲ့တဲ့ဂျာမနီနိုင်ငံမြူနစ်လုံခြုံရေးညီလာခံမှာပြောခဲ့တာပ
ါ The United States has formally determined that Russia has committed crimes against humanity
ဝ
ရုရှားကလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်လိုက်ပါတယ်။ဒီရာဇဝတ်မှုတွေကိုကျူးလွန်ကြတဲ့သူတွေနဲ့ကြံရပါသူတို့ရဲ့အထက်လူကြီးတွေဟာဒီမငင်းနိုင်တဲ့အချက်လက်တွေအတွက်တာဝန်ခံကြရမှာဖြစ်ပါတယ်။မြူးနစ်မြို့မှာရောက်နေကြတဲ့ကျမတို့အားလုံးကဒီလိုအရေးယူနိုင်မှုဂတိကဝတ်ကိုထပ်မံပြုလိုက်ကြပါစို့။တရားဥပဒေစိုးမိုးမှုအတွက်ဂတိကဝတ်ပြုလိုက်ကြပါစို့။
ရုရှားတပ်တွေကစစ်ရာဇဝတ်မှုကျူးလွန်တယ်လို့အမေရိကန်ဆိုရကဆုံးဖြတ်ခဲ့တာပြီးခဲ့တဲ့နှစ်မတ်လကတည်းကပါကျူးလွန်သူတွေကိုအရေးယူဖို့တခြားနိုင်ငံတွေနဲ့အတူလှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်စစ်ရာဇဝတ်မှုဆိုတာစစ်ပွဲအတွင်းမလှုပ်ဆောင်ရလို့တားမြစ်ထားတဲ့အချက်တွေကိုချိုးဖောက်ကျူးလွန်တာဖြစ်ပါတယ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်လိုက်တဲ့အခါမှာတော့စစ်ရာဇဝတ်မှုထက်အမှုကပိုကြီးသွားပါပြီအဓိပ္ပာယ်ကတော့အမှုကျူးလွန်တာပုံမူကျဲပြန့်လာပြီးစနစ်တကျကျူးလွန်တာဖြစ်တယ်လို့အဓိပ္ပာယ်ထွက်လာပါတယ်ဒီလိုအမှုတွေအကြောင်းပြောရင်ကျူးလွန်ကြတဲ့အဖွဲ့တွေထဲမှာမြန်မာစစ်တပ်ကလည်းမပါမဖြစ်ပါလာတတ်တာမို့မြန်မာပြည်သက်အတွက်တော့ဒီအမှုအကြောင်းတွေကစိမ့်လာတဲ့အကြောင်းအရာတွေမဟုတ်ဘူးလို့ပြောမှာပါဒီလိုရာဇဝတ်မှုတွေကိုအရေးယူရမှာကနိုင်ငံတကာအသိုက်အဝန်းမှာကိုကျင့်တိတ်ခါပိုင်းအရာရောမဟာဗျူဟာပိုင်းအရာပါတာဝန်ရှိတယ်လို့သူကဆိုပါတယ်ဘာကြောင့်လဲဆိုရင်နိုင်ငံတကာဥပဒေပဲချိုးဖောက်တာကိုခွင့်ပြုလိုက်ရင်တခြားအာဏာပိုင်ဝါဒကြီးစိုးတဲ့အစိုးရတွေကလိုက်လုပ်လာကြမှာကိုစိုးရိမ်ရလို့ပါတဲ့
This moment has tested our willingness to defend and uphold these rules and norms
စီမံဥပဒေတွေနဲ့စံထားချက်တွေကိုခိုင်မာမာကင်ဆွဲကာကွယ်ခြင်းစိတ်ရှိမရှိကိုဒီအချိန်တွေကစမ်းသပ်နေကြတာပါကျမတို့ဆက်လက်ခိုင်မာအားကောင်းစွာရှိနေကြပါတယ်။ခိုင်မာအားကောင်းစွာလည်းဆက်ပြီးနေကြရပါမယ်။ဒီအခြေခံမူတွေကိုတိုက်ခိုက်ခဲ့တာပူတင်အောင်မြင်သွားခဲ့ရင်သူ့ရဲ့အကြမ်းဖက်လုပ်ရဲ့ဥပမာအတိုင်းလိုက်လုပ်ကြဖို့တခြားနိုင်ငံတွေကအတင်းရဲလာနိုင်ပါတယ
်။ဒါပေမဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားတယ်လို့သိကြတဲ့အမေရိကန်နဲ့ UK နိုင်ငံတို့ကလည်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်ကြတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့Human Rights Watch HRW ကစွပ်စွဲလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာရှိတဲ့ Charcos ကျူးစုကနေရင်ကျွန်းသူကျွန်းသားတွေကိုအာရဗျရွှေပြောင်းနေရာချထားခဲ့တဲ့အတွက် HRW အစိုးရခန်းစားအသစ်က February 15ရက်နေ့ဗုဒ္ဓဦးနေမှာအခုလိုပြောလိုက်တာဖြစ်ပါတယ်။ UK နိုင်ငံကလူမျိုးရေးရာနှိတ်ကုတ်ခဲ့ပြီးနေရင်ကျွန်းသူကျွန်းသားတွေနေရာပြန်နာမှာကိုပိတ်ဆို့ခဲ့တဲ့အတွက်ကိုလိုရီယာဆွေးမှုကိုဆက်လက်ကျွလွနေတာဖြစ်တယ်လို့အစိုးရခန်းစားကပြောပါတယ်။အမေရိကန်ကအခုလိုလုပ်ရက်ကိုအတူလုပ်ခဲ့တာကြောင့် UK နဲ့အတူအမေရိကန်ကိုလည်းစွပ်စွဲလိုက်တာပါဒီအတွက်ချာကော့စ်ကျွန်းသူကျွန်းသားတွေကဆန္ဒပြတောင်းဆိုကြပါတယ်ဒီကျူးစုကိုအဲ့ဒီတုန်းက British Empire ရဲ့ကိုလိုနီဖြစ်နေတဲ့မော်ရရှားနိုင်ငံကနေခွဲထုတ်ပြီးအကြီးဆုံးကျွန်းဒေဂိုဂါရှာကိုစစ်ခန်းအဖြစ်အမေရိကန်နဲ့ပူးတွဲတည်ဆောက်ခဲ့ပါတယ်1968ခုနှစ်မှာမော်ရရှားနိုင်ငံဟာလွတ်လပ်ရေးရရှိပြီးဒဏ္ဍာဟာယအဖွဲ့ဝဲနိုင်ငံတစ်နိုင်ငံဖြစ်လာတဲ့အခါချာကော့စ်ကျွန်းစုတွေကိုပြန်ရရေးအတွက်တိုက်ပွဲဝင်လာခဲ့ပါတယ်။2019ခုနှစ်မှာတော့နိုင်ငံတကာတရားရုံးကမော်ရရှားရဲ့တောင်းဆိုချက်ကိုလက်ခံခဲ့ပြီးဗြိတိန်ကိုဒီကျွန်းစုတွေဆွတ်လွတ်တဲ့အကြောင်းဆုတ်ဖြတ်ခဲ့ပါတယ်။ချာကော့စ်ကျွန်းစုဟာမော်ရရှားနိုင်ငံရဲ့နိုင်ငံအစိတ်ပိုင်းတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံကလည်းနှစ်နှစ်ကဆုတ်ဖြတ်ခဲ့တာပါ6လအတွင်းဗြိတိန်ကိုဆုတ်ခွာဖို့လဲပြောခဲ့ပါတယ်ချာကော့စ်ကျွန်းသူကျွန်းသားတွေဆက်လက်တိုက်ပွဲဝင်ဆွေးနွေးနေကြတော့မှာပဲကမ္ဘာအရှေ့ပိုင်းဩစတြေးလျနိုင်ငံမှာဌာနေတိုင်းရင်းသားတွေအပေါ်ကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေအတွက်တောင်းပန်လိုက်တဲ့မင်္ဂလာသတင်းတစ်ပုဒ်ကိုလဲကြားကြရပါတယ
်တကယ်ကိုမင်္ဂလာပါရှင်ဩစတြေးလျနိုင်ငံကဌာနေတိုင်းရင်းသားအပေါ်ရီဂျင်းပြည်သူတွေအတွက်ဒေါ်လာတန်း300ရမွန်ငွေတရက်ကိုအစိုးရက February 23ရက်နေ့မှာကတိကဝတ်ပြုချထားလိုက်ပါတယ်။အရင်နှုန်းကတိမ့်သွင်းရေးမူဝါဒအရဌာနေတိုင်းရင်းသားကလေးတွေကိုသူတို့မိသားစုတွေကနေအတင်းအဓမ္မခွဲထုတ်မွေးပြီးတော့နောက်ရောက်လာတဲ့လူပြည်တွေရဲ့ဘာသာယဉ်ကျေးမှုဒလိထုံးစံတွေအတိုင်းမွေးစားခဲ့ကြတာပါ။အခုဒီလို့ရဲ့အတွက်အရင်ဩစတြေးလျဝန်ကြီးချုပ် Kevin Rudd ကတောင်းပန်လိုက်ပါတယ်
။ To the stolen generations, I say the following. As Prime Minister of Australia, I am sorry. On behalf of the government of Australia, I am sorry.
အခုခံလိုက်ရတဲ့မျိုးဆက်တွေအတွက်ကျွန်တော်ဒီလိုပြောပြရစီ
ဩစတြေးလျရဲ့ဝန်ကြီးချုပ်အနေနဲ့ကျွန်တော်ဝမ်းနဲ့တောင်းပန်ပါတယ်။ဩစတြေးလျအစိုးရကိုစားကျွန်တော်ဝမ်းနဲ့တောင်းပန်ပါတယ်။ဩစတြေးလျပါလီမန်ကိုစားကျွန်တော်ဝမ်းနဲ့တောင်းပန်ပါတယ်။ကျွန်တော်အနူးညွတ်အပြည့်အဝတောင်းပန်အပ်ပါတယ်ခင်ဗျာ
။ဩစတြေးလျဒေါ်လာ424သန်းကိုဌာနတိုင်းသားတွေနဲ့ဘဝအကွာအဟဖြစ်နေတာပျောက်သွားအောင်အသုံးပြုမှဖြစ်ပါတယ်။ဝေလံခေါင်ဖျားဒေတာကဌာနီတိုင်းရင်ရက်ရွာအတိုင်ဝန်းတွေစိတ်ချအားထားရတဲ့ရေရရှိရေးအိမ်သစ်တွေဆောက်လုပ်ရေးမရှိမဖြစ်အစားအသောက်တွေဝယ်ယူနိုင်ရေးနဲ့မိသားစုအကြံဖက်ခံရမှုတွေကြောင့်ဖြစ်ပေါ်လာတဲ့တဲ့ရောက်မှုတွေအတွက်ကူညီပံ့ပိုးရေးအပါအဝင်လိုအပ်တဲ့နယ်ပယ်တွေမှာအသုံးပြုမှာဖြစ်တယ်လို့အစိုးရကကြေညာပါတယ်။ဩစတြေးလျမှာဌာနီတိုင်းသားတသန်းလောက်ရှိပြီးတော့ဒီမြေမှာနေထိုင်ခဲ့ကြတာနှစ်ပေါင်း6000လောက်ရှိခဲ့ပါပြီ။ဒါပေမဲ့သူတို့ဘဝကလူမှုစီးပွားတိုင်းတာချက်တွေနဲ့ကြည့်ရင်တော့နောက်ကျနေပါတယ်။ကိုကိုကိုတက်သေးတာအိမ်တွင်းအကျန်းဖက်မှုတွေရှိတာနဲ့ထောင်ချနှုံးတွေအချိုးမညီမြင့်မားနေပါတယ်။လက်ရှိဩစတြေးလျဝန်ကြီးချုပ်အန်သိုနီအယ်ဘာနီစ်ကတော့အခုလိုဆိုပါတယ်
။ These are gaps, they're chasms. It is clear that not enough support has been
directed. ဒါကအကွာအဟမဟုတ်တော့ပါဘူး။ဂျောက်ကဘာကြီးခြားနေတာပါ။ရဲရွာအတိုင်ဝန်းအတွက်လှုပ်ပေးဖို့အဖွဲ့အစည်းတွေကိုလုံလုံလောက်လောက်မထောက်ပံ့ခဲ့ဘူးဆိုတာရှင်းပါတယ်။အတင်းအဓမ္မဝင်လုံနေတာကနေခမားတို့ဘာသာခမားတို့လုံနိုင်တယ်ဆိုတဲ့ဘက်ကိုအတော်ကြီးခုံပြန်ကြော်လွှားလှုပ်ခဲတာထင်ရှားလှပါတယ်
။ Aboriginal နဲ့ Torres Strait ကျွန်းစုဌာနတိုင်းသားတွေရဲ့အရေးကိစ္စကိုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေထဲမှာထည့်သွင်းဖို့ထောက်ခံမှုရအောင်လို့ဝန်ကြီးချုပ် Anthony Albanese ကကြိုးစားနေပါတယ်။ဒီအတွက်လူမှုဆန္ဒခန့်ယူပွဲကျင်းပမှာဖြစ်ပါတယ်။ဖွဲ့စည်းပုံနဲ့မှဌာနတိုင်းသားတွေဟာသူတို့အခွင့်အရေးကိုအတိမတ်အပြုခံရမှဖြစ်ဦးမကလွတ်တော်မှာကိုစားပြုပြောဆိုနိုင်မှဖြစ်ပါတယ်။ဒီလိုမူဝါဒတွေချမှတ်တဲ့အခါမှာဌာနတိုင်းသားလူနေစုတွေရဲ့အသံပါဝင်လာနိုင်တော့မှဖြစ်ပါတယ်ရှင်
။ဟုတ်ကဲ့။ဩစတြေးလျလိုပါပဲ2023ခု February 22ရက်နေ့မှာတောင်ကိုရီးယားနိုင်ငံအထက်တရားဥပဒေကလိင်တပူကွဲပေါ်အခွင့်အရေးဆက်ရာဆုံးဖြတ်ချက်တရားကိုချမှတ်လိုက်ပါတယ်။2019ခုနှစ်မှာစိုးစောမှုနဲ့ပြင်းမြောင်မင်းတို့ဟာလိမ့်တူလက်ထောက်လိုက်ကြပါတယ်။ဒါပေမဲ့ဒီလိုလက်ထက်တာမျိုးကိုကိုရီးယားကအတိအမှတ်ပြုတာမရှိတဲ့အတွက်ဥပဒေအရတော့တရားမဝင်ပါဘူး။ဒါကြောင့်လည်းလိမ့်တမှုကွဲပေါ်ခံယူထားသူတွေကတောင်းဆိုဆန္ဒပြပွဲတွေကိုဆင်နွှဲခဲ့ကြတာနှစ်ချီလာခဲ့ပြီဖြစ်ပါတယ်။2021ခုနှစ်မှာတော့သူ့အိမ်တော်ဘက်ရဲ့ကျန်းမာရေးအမတ်ကချက်ကိုညှဉ်းဆိုလိုက်တဲ့အတွက်အမျိုးသားကျန်းမာရေးဝန်ဆောင်မှုလုပ်ငန်းကိုစိုးစောမှုကတရားဆွဲပါတယ်။အောက်ရုံးမှာသူရှုံးပါတယ်။ဒါပေမဲ့အယူခံဝင်တဲ့အခါအထက်တရားဆုံးကသူ့တို့အတွဲကိုအနိုင်ပေးလိုက်တာပါ။ဘသူမဆိုအ ਨੇ စုဖြစ်နိုင်ပါတယ်။အ ਨੇ စုဆိုတာအများစုကြီးနဲ့ကွဲနေရုံပါပဲ။မမှန်ဘူးမှားနေတယ်လို့အတိတ်ပဲမရပါဘူးလို့တရားရုံးဆုံးဖြတ်ချက်ကပြောပါတယ်။ဒီအမှုမှာခွဲခြားဆက်ဆံတဲ့လောက်ရဟာဒန်းတူကြည်ပြားရေးမူကိုချိုးဖောက်ထားတယ်လို့တရားရုံးကပြောလိုက်ပါတယ်။ဘာသာတရားကတော့ဒီလိုလိင်တမှုကွဲပွားခံနေထိုင်ကြသူတွေအပေါ်ဘလို့သဘောထားပါတယ်လဲ။လိင်တမှုကွဲပွားနေထိုင်ကြသူတွေအပေါ်ရာဇဝတ်သက်အောင်လုပ်နေကြတာတွေကိုခရစ်ယာန်ကက်သလစ်ဘာသာရဲ့ပုပ်ယဟန်မင်းကြီးကဝေဖန်ပြစ်တင်လိုက်ပါတယ်။အာဖရိကခီးစင်တောင်ဆူဒါနိုင်ငံကအပြန် February 5ရက်တင်းကွန်တွေနေ့ကပုပ်ယဟန်မင်းကြီးက AP သတင်းဌာနနဲ့အင်တာဗျူးမှာအခုလိုပြောခဲ့ပါတယ်။
C'est une personnedi tendenza omosessuale
ဒီကိစ္စကိုခီးနှစ်ခုမှာကျွန်တော်ပြောထားပြီးပါပြီပထမကဘရာဇီးခီးပါလိင်စိတ်ခံယူချက်ကွဲပြားလို့သူတယောက်ဟာဖျားသခင်ကိုယုံကြည်သူရှာဖွေနေသူဖြစ်တယ်ဆိုရင်ဆုံးမရမယ့်သူကကျွန်တော်ဟုတ်ရဲ့လားဒုတိယတစ်ချိန်ကတော့အိုင်ယာလန်ကပြန်ခီးပါမိဘတွေကိုကျွန်တော်ရှင်းရှင်းပြောခဲ့ပါတယ်အဲ့ဒီလိုလိင်စိတ်ခံယူချက်ကွဲပြားနေတဲ့ကလေးတွေကိုအိမ်ကနေကန့်ထုတ်လို့မရပါဘူးသူတို့အိမ်မာနေဖို့အခွင့်အရေးရှိပါတယ်အဲ့ဒီနောက် AB သတင်းဌာနနဲ့လုပ်တဲ့အင်တာဗျူးမှာကျွန်တော်ပြောခဲ့ပါသေးတယ်။လိင်တမှုကွဲပြားတဲ့စိတ်ကိုရာဇဝတ်မှုဖြစ်အောင်လုပ်နေတာကပြဿနာဖြစ်ပါတယ်။တွက်ချက်မှုတစ်ခုအရတိုင်းပြည်50လောက်ကတနည်းမဟုတ်တနည်းနဲ့ရာဇဝတ်မှုသိအောင်လုပ်နေကြပါတယ်။အနည်းဆုံး50ဆိုပါစို့အဲ့ဒီထဲကတိုင်းပြည်10ခုလောက်ကသေတံပြစ်ပေးတယ်ထင်ပါတယ်။အများပြည်သူရှေ့ဖြစ်ဖြစ်မျက်ကွယ်ဖြစ်ဖြစ်ဘလို့ဝဲဖြစ်ဖြစ်သေတံမှာပဲဒါမတရားပါဘူး။လိင်တမှုကွဲစိတ်ရှိသူတွေဟာလည်းဖျားရဲ့ကလေးတွေပါပဲ။
လိင်တမှုကွဲနေထိုင်တာကိုရာဇဝတ်မှုဖြစ်သတ်မှတ်ထားတဲ့နိုင်ငံပေါင်း68နိုင်ငံရှိပြီးတောင်ပိုင်းဆူရနိုင်ငံကအဒီလိုတနိုင်ငံမှာဒီလိုနေတဲ့အတွက်တည်တံ့ကြခံရနိုင်တဲ့နိုင်ငံက17နိုင်ငံရှိနေပါတယ်ရာဇဝတ်မှုမသိမင်းမဲ့လဲ နိုင်ငံအတော်များများမှာဖွဲ့ချဆက်ဆံခံရတာဆော်ကတောက်ဆက်ခံရတာတွေရှိနေတုံးမှာပဲလို့လိန်တမှုပွဲဘဝအဖွဲ့ရေးတက်ချွတ်လှူရှားသူတွေကပြောကြပါတယ်ခင်ဗျာကျွန်တော်တမောင်သားပ
ါဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်တန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြမီပဲအာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစားတဲ့အစီအစဉ်တွေကိုထုတ်လွှင့်အောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါ VUE American အတန်ရဲ့တင်းငွေတွေနေ့မနေ့ပဲတန်လွင့်စီစဉ်တွေကို line မလို့မီတာ25 11133 line မီတာ40 kHz 11133 line မီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများနဲ့ဥရုယာတီအစီအစဉ်ကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတော့တရုတ်နဲ့ရုရှားဆက်ဆံရေးဒါအပြင်အာရှဒေသတွင်းကလုံခြုံရေးအခြေအနေတွေကိုကျွန်တော်ကပဲဆက်လက်တင်ပြပေးပါမယ်။တရုတ်အစိုးရရဲ့ထိပ်တန်းနိုင်ငံသားရဲ့တာဝန်ရှိသူတရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံတကာရေးရာအကြီးအကဲဝမ်ယီဟာဖေဗရူလာ22ရက်နေ့အင်ကာနေ့မှာရုရှားနိုင်ငံကိုရောက်ရှိသွားခဲ့ပြီးရုရှားနိုင်ငံသားရေးဝန်ကြီးရုရှားလုံခြုံရေးကောင်စီအကြီးအကဲအပြင်ရုရှားသမ္မတဗလာဒီမာပူတင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတပူတင်နဲ့တွေ့ဆုံစဉ်တရုတ်အကြီးတန်းအရာရှိဝမ်ယီကပြောဆိုရာမှာတရုတ်နဲ့ရုရှားရဲ့ဆက်ဆံရေးမှာဘယ်နိုင်ငံတွေကမှဝင်ရောက်ထယ်လှည့်ခွင့်မရှိဘူးလို့ပြောဆိုခဲ့ပါတယ်။
ဝီဂျုံမျိုးကြီး
ကျွန်တော်တို့ဟာရုရှားဘက်ကရက်တီပြီးလှုပ်ဆောင်မှုဆန္ဒရှိပါတယ်။မဟာဗျူဟာမြောက်ဆုံးဖြတ်ချက်တွေနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုရှိဖို့ကိစ္စတွေမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်မှုကိစ္စတွေလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့ဆောင်ရွက်ဖို့စတဲ့ကိစ္စတွေအားလုံးအတွက်ကျွန်တော်တို့ကရုရှားနဲ့ရက်တီပြီးပူးပေါင်းဆောင်ရွက်လိုပါတယ်။ကျွန်တော်တို့နှစ်နိုင်ငံရဲ့အခွင့်အရေးတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့ဒါအပြင်ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့ရုရှားနဲ့ပူးပေါင်းဆောင်ရွက်လိုပါတယ်
။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်တရုတ်ဟာရုရှားကိုပြစ်တင်ရှုံချတာမဟုတ်ပေမဲ့ရုရှားရဲ့ယူကရိန်းစစ်ပွဲကိုပွင့်ပွင့်လင်းလင်းထောက်ခံအားပေးတာမျိုးလည်းမဟုတ်ခဲ့ပါဘူး။ဒါပေမဲ့အခုတရုတ်အကြီးတန်းအရာရှိဝမ်ယီရဲ့ခီးစဉ်ဟာယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားနဲ့အတူအခိုင်အမာရပ်တည်တယ်ဆိုတာကိုဖော်ပြလိုက်သလိုဖြစ်နေပါတယ်။တရုတ်တန်တမန်ဝမ်ယီရုရှားကိုမသွားမီတုန်းကယူကရိန်းစစ်ပွဲထိမနိုင်သိမရအခြေအနေတွေမဖြစ်ပေါ်အောင်တရုတ်အနေနဲ့ယူကရိန်းရုရှားပဋိပက္ခမှာငြိမ်းချမ်းရေးအကျိုးဆောင်အဖြစ်ဝင်ရောက်လှုပ်ဆောင်လိုတယ်လို့ပြောဆိုခဲ့ပါတယ်။တရုတ်အကြီးတန်းအရာရှိဝမ်ယီရဲ့ရုရှားခီးစဉ်နဲ့ပတ်သက်ပြီးစင်ကာပူအမျိုးသားတက္ကသိုလ်လီကွမ်ယူ Public Policy အများပြည်သူဆိုင်ရာမူဝါဒကျောင်းကလက်ထောက်ပါမခ Alfred Hu ကတော့အခုလိုသုံးသပ်ပြောဆိုပါတယ
်။我个人感觉就是说如果假设
ကျွန်တော်ထင်တာကတော့တရုတ်နဲ့အမေရိကန်အကြားစစ်အေးတိုက်ပွဲအစ်စ်တစ်ခုလိုဖြစ်လာနေပါတယ်တရုတ်နဲ့ရုရှားကတစ်ဖက်အမေရိကန်နဲ့မဟာမိတ်တွေကတစ်ဖက်ပါဒီတစ်ကြိမ်တရုတ်ရဲ့ရည်တည်ချက်ဟာငြိမ်းချမ်းရေးအကျိုးဆောင်ပုံစံမျိုးမဟုတ်ဘူးဖြစ်နေပါတယ်ဝန်ကြီးရဲ့ပြောဆိုချက်တွေဟာငြိမ်းချမ်းရေးအကျိုးဆောင်အလုပ်တွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်တရုတ်နဲ့ရုရှားဆက်ဆံရေးဟာကြောက်ဆိုင်ကြောက်သားလိုခိုင်မာတယ်လို့ဝန်ကြီးကဖော်ပြခဲ့ပါတယ်ဒါဟာတရုတ်နဲ့ရုရှားဆက်ဆံရေးဟာအမြင့်ဆုံးနဲ့အကောင်းဆုံးဆက်ဆံရေးလို့ဖော်ပြတာနဲ့ညီမျှပါတယ်။ဒါအပြင်တရုတ်နဲ့ရုရှားဆက်ဆံရေးဟာဘယ်အထိဆိုတဲ့ကန့်သတ်ချက်မရှိဘူးလို့လည်းပြောဆိုခဲ့ပါတယ်။ဒါတွေဟာတရုတ်ကသူ့ဘာသာသူသတ်မှတ်ထားတဲ့ငြိမ်းချမ်းရေးအကျိုးဆောင်ဆိုတဲ့နေရာနဲ့ကန့်ညီမှုမရှိပါဘူး
။တရုတ်အကြီးတန်းအရာရှိဝမ်ယီနဲ့တွေ့ဆုံစဉ်ရုရှားသမ္မတဗလာဒီမာပူတင်ကလည်းပြောဆိုရမှာ
Russian-Kitayskie отношения развиваются так, как мы.
ဒီကနေ့နိုင်ငံတကာဆက်ဆံရေးဟာပိုမိုခက်ခဲလာပါတယ်။ကဘာအင်အားနှစ်ရအခြေပြုစနစ်ဘိုင်ပိုလာစနစ်ပြိုလဲသွားပြီးနောက်သူတို့ရဲ့ဆက်ဆံရေးတွေဟာတိုးတက်မလာဘဲပိုဆိုးသွားခဲ့တယ်လို့သမ္မတပူတင်ကပြောဆိုခဲ့ပါတယ်။ ဒါ့အပြင်နှစ်နိုင်ငံမဟာမိတ်ဆက်ဆံရေးပုံမနက်နက်ရှိုင်းရှိုင်းတည်ဆောက်နိုင်ဖို့အတွက်တရုတ်သမ္မတရှီကျင်းဖြင့်ရုရှားကိုလာမာကိုလည်းစောင့်မျှော်နေပါတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်။ဒါဟာရုရှားကိုတရုတ်သမ္မတရှီကျင်းဖြင့်မကြမီသွားရောက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ကမ္ဘာပေါ်မှာအင်အားစုနှစ်ခုဟာတိတိတသားပြန်လည်ဖြစ်ပေါ်လာခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကရုရှားနဲ့တရုတ်ဟာဒီမိုကရေစီလူ့အခွင့်အရေးတန်ဖိုးတွေနဲ့အညီသတ်မှတ်ထားတဲ့နိုင်ငံတကာစည်းမျဉ်းတွေကမ္ဘာစံငိမ်စံညွန်းတွေကိုဖျက်ဆီးပစ်တယ်လို့ဆွတ်ဆွဲပါတယ်။ရုရှားနဲ့တရုတ်ကလည်းအမေရိကန်နဲ့မဟာမိတ်တွေဟာအင်အားချက်ထွင်တဲ့အခြားနိုင်ငံတွေအရေးဝင်ရောက်ဆက်ဖက်တယ်အတင်းအကျပ်ဖိအားပေးတာတွေလုပ်တယ်CAK အတွေးအခေါ်နဲ့လှုပ်ဆောင်နေတယ်လို့ဆွဆွဲပြောဆိုပါတယ်။ဒီလိုအခြေအနေတွေမှာပဲပြီးခဲ့တဲ့ကြာသပတေးနေ့တုန်းကရုရှားသမ္မတဗလာဒီမာပူတင်က
повышенное внимание, как и раньше, уделим
ရုရှားအနေနဲ့နျူကလ িয়ার လက်နက်တွေနဲ့အစင်းမြင့်ဒုံးကျည်တွေပုံမပိုင်ဆိုင်အောင်အာယုံဆိုင်လှုပ်ဆောင်နေတယ်လို့ပြောဆိုခဲ့ပါတယ်။တရုတ်ဟာအာရှဒေသတွင်စီးပွားရေးစီရင်အင်အားကြီးမားလာတဲ့အတွက်အာရှဒေသဟာနိုင်ငံတကာဆက်ဆံရေးမှာပိုပြီးအရေးကြီးတဲ့ဒေသတစ်ခုဖြစ်လာပါတယ်။တောင်တရုတ်ပင်လယ်အရေး၊ထိုင်ဝမ်အရေးနဲ့ရုရှား-ယူကရိန်းအရေးတွေကြောင့်တရုတ်ဟာဒေသတွင်းနိုင်ငံတချို့နဲ့အပြင်အမေရိကန်ဦးဆောင်တဲ့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးမှာပိုမိုတင်းမာလာခဲ့ပါတယ်။ဒါ့အပြင်အာရှဒေသတွင်းနိုင်ငံတွေအကြားမှာလည်းအင်အားစုနှစ်ခုအကြားကွဲလွဲမှုတွေရှိလာပါတယ်။တရုတ်ရုရှားတို့နဲ့ဆက်ဆံရေးအဆင်ပြေတဲ့မြောက်ကိုရီးယားဟာတိုက်ချင်းပစ်ဒုံးတွေနဲ့နျူကလ িয়ার လက်နက်တွေတိုးမြင့်ထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်။မြောက်ကိုရီးယားယန်ကြောင့်တောင်ကိုရီးယားနဲ့ဂျပန်ဟာအမေရိကန်နဲ့ပူးပေါင်းပြီးလုံခြုံရေးနဲ့စစ်ရေးဆိုင်ရာတည်ဆောက်မှုတွေတိုးမြင့်လာပါတယ်။တရုတ်နဲ့ရေပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့ဖိလစ်ပိုင်မှာလည်းအမေရိကန်ကစစ်စခန်းတွေတိုးချဲ့ချလာပါတယ်။ဖိလစ်ပိုင်ဟာအော်စတြေးလျအမေရိကန်တို့နဲ့ပူးပေါင်းပြီးတောင်တရုတ်ပင်လယ်ပြင်မှာကင်းလှည့်ဖို့စီစဉ်နေပါတယ်။ဒါအပြင်အမေရိကန်ဟာတရုတ်ရဲ့ပြိုင်ဘက်အိန္ဒိယနဲ့ဆက်ဆံရေးတိုးမြင့်လာသလိုအိန္ဒိယ၊ဩစတြေးလျ၊ဂျပန်နဲ့အမေရိကန်လေးနိုင်ငံပါဝင်တဲ့ Quad မဟာမိတ်အဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်။ဒီလိုအခြေအနေတွေကြောင့်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတတိပေးပြောဆိုခဲ့သလိုအာရှဒေသတွေမှာလည်းနောက်ထပ်ယူကရိန်းလိုပဋိပက္ခတွေပြင်းထန်လာနိုင်သလားဆိုတာစိုးရိမ်စရာဖြစ်လာကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံအကြားကုန်စည်ပို့ဆောင်မှုမှာမူဆယ်နေဆက်တင်ဆန်းကြော့ဂိတ်ကတဆင့်မြန်မာရင်မောင်းတွေကိုတရုတ်နိုင်ငံဘက်ကဝင်ခွင့်ပြုလိုက်ပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်အကျဘာတွေများဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီး Pharma Times Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရွှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနေတူကျမနန်းလောင်လျှံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာမူဆယ်နယ်ဆက်ကျင်ဆန်းကျော့ဂိတ်ကတဆင့်မြန်မာရင်မောင်းတွေကိုတရုတ်နိုင်ငံဘက်ကဝင်ကွင်းပြုလိုက်တဲ့သတင်းနဲ့ဆက်ကြပါမယ်မြန်မာရင်မောင်းနေမောင်းနေတဲ့ကုန်တင်ကားတွေကိုတရုတ်မြန်မာအဓိကကုန်သွယ်ရေးနယ်စပ်ဂိတ်တစ်ခုဖြစ်တဲ့မူဆယ်နယ်စပ်ကျင်ဆန်းကျော့ဂိတ်ကတဆင့်တရုတ်နိုင်ငံဘက်ခြမ်းကိုဝင်ခွင့်ပြုလိုက်တာပါအရင်ကမူဆယ်နယ်စပ်ဂိတ်တွေကနေတရုတ်နိုင်ငံဘက်ခြမ်းကိုကုန်ပစ္စည်းတင်ပို့ရမှာတရုတ်အငှားရင်မောင်းတွေကိုပဲခွင့်ပြုထားတာပါအဲ့ဒီရင်မောင်းအစားထိုးစနစ်ကိုဖေဖော်ဝါရီလ17ရက်နေ့ကနေစပြီးပယ်ဖျက်လိုက်တာပါတရုတ်နိုင်ငံဘက်ဝင်ရောက်မဲ့မြန်မာရင်မောင်းတွေအနေနဲ့ဖြတ်တန်းခွင့်စာအုပ်အနီရှိရမှာဖြစ်ပါတယ်။အဲ့ဒီစာအုပ်အနီကိုမူဆယ်မြို့အတွင်းနေထိုင်သူအိမ်တော်စုဇယားရှိသူတွေကိုသာထုတ်ပေးနေတာဖြစ်လို့မူဆယ်ပြည်မှာအခြားဒေသတွေကနေလာရောက်တဲ့ကုန်ကားမောင်းသူတွေကိုတော့တရုတ်ဘက်ကဝင်ထွက်ခွင့်ကန့်သက်ထားပါသေးတယ်။အရင်ကမြန်မာကုန်သည်တွေအနေနဲ့တရုတ်ရင်မောင်းတွေကိုငှားရမ်းမောင်းနေစေရမှာရင်မောင်းတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိတဲ့အတွက်အခက်အခဲတွေနဲ့ကြုံခဲ့ရတယ်လို့မူဆယ်ဆန်ကုန်စီတန်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။အခုလိုတရုတ်ရင်မောင်းအစားထိုးစနစ်ပယ်ဖျက်ပြီးစာအုပ်အနီရှိသူမြန်မာရင်မောင်းတွေကိုတရုတ်ဘက်ဝင်ထွက်ခွင့်ပေးလိုက်တာကြောင့်တရုတ်ရင်မောင်းငှားရမ်းကစရိတ်တသိန်းကျော်လဲကုန်ကြမှုမရှိတော့တဲ့အပြင်ကုန်ပစ္စည်းအတွက်လည်းစိတ်ချရတယ်လို့ကုန်သည်တွေကဆိုပါတယ်။ဒါကြောင့်မြန်မာရင်မောင်းအားလုံးကိုတရုတ်ဘက်ကဝင်ထွက်ခွင့်ပေးဖို့အတွက်ကုန်တယ်တွေကတောင်းဆိုထားတယ်လို့နယ်စပ်ပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့စားအုပ်စီတင်ပို့မှုမူဝါဒအပြောင်းအလဲကြောင့်ပြည်တွင်းမှာစားအုပ်စီဈေးနှုန်းတွေဇက်တိုက်ဈေးမြင့်တက်နေပါတယ်။ အင်ဒိုနီးရှားနိုင်ငံကပြည်ပစာအုပ်စီတင်မိုးမှုကိုလျှော့ချလိုက်တဲ့အတွက်ပြည်တွင်းမှာစာအုပ်စီဈေးနှုန်းတွေဇက်တိုက်ဈေးမြင့်တက်နေတာဖြစ်တယ်လို့ဈေးနှုန်းမတည်ငြိမ်မှုတွေလည်းဖြစ်ပေါ်နေတယ်လို့စီကုံတယ်တွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံအနေနဲ့ဇန်နဝါရီလ1ရက်နေ့ကနေစလို့ပြည်ပကိုတင်မိုးခွင့်ကို6ဆခန့်သာတင်မိုးဖို့မူဝါဒပြောင်းလဲလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံစာအုပ်စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီရဲ့အပတ်စဉ်ရည်ညွှန်းစည်းကပြီးခဲ့တဲ့တပတ်ကတပိတ်သားကို4,490ချက်သတ်မှတ်ထားပါတယ်။ဒါပေမဲ့ပြည်ပစီဈေးကွက်မှာစားစီတပိတ်သားကို9,000ကျော်ထိဇက်တိုက်ဆိုသလိုမြင့်တက်လာခဲ့ပြီးဒေသတစ်ခုနဲ့တစ်ခုဈေးနှုန်းတွေကာဟနိုင်တယ်လို့ကုန်သည်တချို့ကဆိုပါတယ်။လက်ရှိပြည်တွင်းမှာစားစီလက်ကျန်နေပါနေပြီးစီတင်သွင်းသူတွေထံကနေလည်းလိုသလောက်ပြန်လည်ဝယ်ယူမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့လကစီတင်မော့တွေပြန်ဝင်နေပြီးစီသေးပြန်ကြမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာလက်လီလက်ကားကုန်သည်တွေအနေနဲ့ဝယ်ယူတိုးလောင်မှုမလုပ်ခဲ့ကြတာလို့ဆိုပါတယ်။စီတင်သွင်းသူထံကနေသတင်းကြိုတင်ရရှိထားပြီးဈေးနှုန်းသတ်မှတ်ဝယ်ယူထားတဲ့ကုန်သည်ကြီးတွေကအဆင်ပြေပေမဲ့လက်လီလက်ကားကုန်သည်အငယ်တွေကတော့ပြန်ရောက်မှုခွဲတန်းကိုအတက်ဈေးနဲ့သာဝယ်ယူနေရတယ်လို့မန္တလေးမြို့ကစီဝယ်ရောက်လုပ်ကိုင်နေသူကိုကျော်မင်းသူကပြောပါတယ်။ပြည်တွင်းဈေးကွက်အတွင်းမှာဈေးနှုန်းမြင့်တင်ရောက်ချတာတွေဈေးကစားဖို့ရည်ရွယ်ချက်နဲ့တူလောင်တာတွေပြုလုပ်ရင်တော့အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ကြီးကြပ်ရေးကော်မတီနဲ့စီးပွားကူသံကထုတ်ပြန်ထားပါတယ်။ဒါပေမဲ့ဈေးကွက်အတွင်းမှာတော့စီတင်သွင်းသူကုန်သည်ကြီးတွေရဲ့ဈေးကစားမှုတွေကြောင့်ဈေးနှုန်းတွေကမတိမငြိမ်ဖြစ်ပေါ်လေရှိတယ်လို့ကုန်သည်တချို့ကဆိုပါတယ
်။အစိထုတ်ပြောင်းကိုအခွန်ကင်းလွတ်ခွင့်နဲ့ထိုင်းနိုင်ငံကိုတင်ပို့မှုကနေဈေးကောင်းရရှိနေပါတယ်။ပြည်တွင်းအစိထုတ်ပြောင်းကိုအခွန်ကင်းလွတ်ခွင့်နဲ့ထိုင်းဘက်ကိုတင်ပို့မှုကနေဈေးကောင်းရရှိနေတယ်လို့ဝယ်လိုအားလည်းကောင်းနေတယ်လို့ပြောင်းကုန်သည်တွေကပြောကြပါတယ်။ထိုင်းဘက်ကဝယ်လိုအားလည်းကောင်းပေမဲ့လက်ရှိမြန်မာဘက်ကကန့်သတ်ချက်တွေကြောင့်ပြောင်းတင်ပို့မှုဟာတရက်ကိုပြောင်းတွဲကအစည်းအဝေးတရာခန့်မှန်တင်ပို့နိုင်တယ်လို့ဆိုပါတယ်။ထိုင်းကိုပြည်တွင်းအစိထုတ်ပြောင်းအခွန်ကင်းလွတ်ခွင့်နဲ့တင်ပို့ခွင့်ဟာဖေဖော်ဝါရီလကနေဩဂုတ်လအထိတက်မှတ်ထားတာဖြစ်ပါတယ်
။လက်ရှိဖြစ်ပေါ်တဲ့ခက်ခဲတွေကနေဟိုပြည်ပြန်ချရင်ကြောက်အောင်တော့ပြုနေရပါတော့ဒီဒီဝါရန်တယ်နဲ့ဆန့်တင်ပေးနေဟိုပြုနေရဆိုတော့မျိုးလို့ကျူးစားပြီးတော့လုပ်နေတယ်ဟိုလက်ခက်ခဲတွေဟိုတင်ရဆန့်ချနဲ့တင်ပြမှာပေါ့လေအဲ့လိုပုံစံတွေဖြစ်လာတော့ကျောင်းစီကတော့အာဆီယံကဟိုကျောင်းစီနိုင်ငံကပမာဏရှိတဲ့မတ်ကတ်ကစောင်းပါပါဗျာဟိုဒီကကတော့ပုံမှန်တိုင်းပဲကောင်းနေလို့ရှိပါတယ်
ပုံမှန်ဆိုရင်ထိုင်းဘက်ကိုပြောင်း32တန်ပါတဲ့တွဲကအစည်းအေ300ခန်းနဲ့400ခန်းအထိတင်ပို့နိုင်ပေမဲ့လက်ရှိမှာတရက်ကိုအစည်းအေ100ခန်းပဲတင်ပို့နိုင်တာဖြစ်တယ်လို့ဆိုပါရယ်။ဒါကြောင့်ကန့်သတ်ချက်တွေဖြေလျှော့ပေးဖို့လိုအပ်ပါတယ်။ကန့်သတ်ချက်တွေကိုဆက်လက်တင်းကျပ်ထားမယ်ဆိုရင်အခုလိုအခွန်ကင်းလွတ်ခွင့်ကာလမှာထိုင်းကိုပြောင်းတင်ပို့မှုရော့ကျသွားနိုင်တယ်လို့အမည်မဖော်ခြင်းနဲ့အဲ့ဒီကုံတွေကပြောပါရယ်။တစ်န
ှစ်ကိုဒေါ်လာ16လောက်ရရပေါ့နော်မထွက်တဲ့နှစ်ပန်းအထက်ကုန်နိုင်ရတဲ့ထုတ်ပုံဖြစ်တယ်ပေါ့နော်ဒါဆိုဒီနေ့ကတော့ဒီခက်ခဲကြတဲ့တော့တော်တော်သွားနေပါတယ်ဝင်လက်ကတော့စုံနေတော့ပြည့်ရည်ရတယ်ဆိုပြည့်ဝဲဝဲတယ်ပေါ့ဒီနေ့မှာတိုးတိမ်မစားစားဝင်လက်တွေတော့အများကြီးတော့ဝင်နေပါတယ်ဒါပေမဲ့ခုနပြောသူတခြားအခက်ခဲလည်းရှိနေပေါ့နော်
လက်ရှိပြည်တွင်းမှာအစိထုတ်ပြောင်းကိုမွေးမြူရေးကြက်စာအနေနဲ့သာအဓိကအသုံးပြုတာဖြစ်လို့ပြည်ပကိုတင်ပို့မှုပုံများတာဖြစ်ပါတယ်ပြည်တွင်းမှာအစိထုတ်ပြောင်းကိုအဓိကရှမ်းပြည်နယ်မကွေးတိုင်းအေရဝတီတိုင်းပဲခူးတိုင်းတို့အပြင်အခြားဒေသတွေမှာလည်းစိုက်ပျိုးကြပါတယ်တနှစ်ကိုပြန်မြတန်ချိန်3.2တန်းဝင်ကျင်ထွက်ရှိပြီးနှစ်စဉ်ပြည်ပကိုအစိထုတ်ပြောင်းတန်ချိန်2တန်းကျော်တင်ပို့နေတာကနေအမေရိကန်ဒေါ်လာတန်း600လောက်ရရှိနေတယ်လို့ဆိုပါတယ်
။အခုဆက်ပြီးဖေဖော်ဝါရီလ15ရက်နေ့ကနေဖေဖော်ဝါရီလ21ရက်နေ့အထိဈေးကွက်အတွင်းမှာအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ဈေးတွေဇက်တိုက်မြင့်တက်ခဲ့တဲ့ပေဒီစိန်ကဈေးကွက်အတွင်းမှာအနှိမ့်ငယ်ဈေးပြန့်အေးသွားပါတယ်။နေစဉ်ကုန်စည်တိုင်းအဝင်ပေါ်မူတည်ပြီးတော့ဈေးအတက်ကျအနည်းငယ်အပြောင်းလဲရှိနေတာလို့ကုန်သည်တွေကဆိုပါတယ်မန္တလေးဈေးကွက်မှာတော့ပဲဒီစိန်ခရမ်းရွှေဘာက3နှစ်ဝင်တအိတ်ကို2,200ကနေ2,250ပေါင်းသိရှိနေပြီးတအိတ်ကို4,000ကျပ်ဈေးကျဆင်းသွားပါတယ်ပဲဒီစိန်အညာကတော့တအိတ်ကို3,450ကနေ3,600ပေါင်းသိရှိနေပြီးဈေးငြိမ်နေပါတယ
်ကလပ်ဘဲဈေးကတော့ဈေးကွက်အတွင်းဈေးပြန်ကျဆင်းလာပါတယ်မြင့်တက်နေတဲ့ငွေလဲလဲနှုန်းနဲ့ပဲဝင်ကြောင်းဈေးတွေမြင့်တက်နေကြတာပါလက်ရှိမှာတော့ဈေးကွက်ထဲကိုပဲအချို့အများပြားဝင်ရောက်နေပြီဖြစ်လို့ဈေးတွေပြန်ကျဆင်းနေတယ်လို့ကလပ်ဘဲကုံတဲ့တချို့ကဆိုပါတယ်ကလပ်ဘဲကတော့လက်ရှိမှာပြည်တွင်းအထွက်နှုန်းနေပြီးဇတော်ဘဲအစားထိုးအသုံးပြုလာတဲ့ကြောင့်ဝယ်လိုအားကောင်းနေတာဖြစ်လို့ဈေးကအများကြီးမကျဆင်းနိုင်ဘူးလို့လည်းပဲကုံတဲ့တွေကသုံးသပ်ပါတယ်မန္တလေးဈေးကွက်မှာတော့ကလပ်ဘဲထိုင်ဝမ်က3တင်းဝင်တအိတ်ကို38,800ပေါက်ဈေးရှိနေပြီးတအိတ်ကို4,000ကျပ်ဈေးကျဆင်းနေပါတယ်ကလပဲ V2 ကတော့တအိတ်ကို38,500ကနေ38,600ပေါက်ဈေးရှိနေပြီးတအိတ်ကို4,000ကျပ်ဈေးကျဆင်းနေပါတယ်။ကလပဲ929ကလည်းတအိတ်ကို6,000နီးပါးဈေးကျဆင်းပြီးတအိတ်ကို38,000ပေါက်ဈေးရှိနေပါတယ်။
ီရင်းတခြားဆေးကတော့ဇက်တိုက်ဆေးမြင့်တက်နေပါတယ်။ပြည်ပကတင်သွင်းတဲ့တန့်စင်တခြားအစားပြည်ရင်းသုံးတခြားကိုအသုံးပြုမှုလည်းများလာတယ်လို့သိရပါတယ်။တရုတ်နိုင်ငံကလည်းတခြားကိုဝယ်ယူနေပြီးတော့ဗီယက်နမ်နိုင်ငံကိုလည်းတင်မို့မှုတွေရှိနေတဲ့အတွက်ဈေးကောင်းရရှိနေတာဖြစ်ပါတယ်။ရန်ကုန်ဈေးကွက်မှာတခြားတပိတ်သားကို3000ပေါင်ဈေးရှိနေပြီးတစ်ပတ်အတွင်းတပိတ်သားကို40ကျပ်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့လနဲ့နိုင်ရှင်လိုက်ရင်တော့တပိတ်သားကို300ကျပ်ဈေးမြင့်တက်လာပါတယ်။အခုပြောသွားတဲ့ကောက်ပဲတီးနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင
်။လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုတင်ဆက်ပါဦးမယ်။မြန်မာအပါဝင်အာရှတိုက်ရဲ့ဆန်အိုးကြီးလို့တင်စားထားတဲ့မဲကောင်မြဝမ်းရဲ့မြစ်အထက်ပိုင်းကရေအားလျှပ်စစ်စီမံကိန်းရေလောင်တမန်တွေထပ်ပြီးတိုးချက်ဆောက်လုပ်နေပြီးရေတကားတွေမစင်မချင်းဖွင့်ချနေတဲ့အတွက်ဇီဝဂေယစနစ်တွေကိုရောပြည်သူတွေရဲ့စားဝတ်နေရေးကိုပါထိခိုက်နေပါတယ်။ဥရုယာတီနဲ့အနာဂတ်အစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ
်။တိဘက်တောင်တန်းတွေပေါ်ကနေမြစ်ဖြာခံပြီးတော့တောင်တရုတ်ပင်လယ်ထဲစီးဆင်းလာတဲ့မဲခေါင်မြစ်ကြောင်းတစ်လျှောက်မြစ်အထက်ပိုင်းကတရုတ်နိုင်ငံရဲ့အေယာမရေအားလျှပ်စစ်ထုတ်လုပ်ရေးစီမံကိန်းတွေကြောင့်မြစ်ကိုအမိပြုပြီးတော့အတက်မွေးနေကြတဲ့ပြည်သူတွေအခက်အခဲနဲ့ကြုံနေရတယ်လို့ပဲအေယာဝတီလပိုင်းနဲ့မဲခေါင်ကခုလိုရှားပါမျိုးစိတ်တွေလည်းမျိုးတုံးမဲ့ဘေးနဲ့ရင်ဆိုင်နေရပါပြီ။ရေအားလျှပ်စစ်ထုတ်လုပ်နိုင်ဖို့တိုးလောင်းထားတဲ့ရေတွေကိုစနစ်တကျဖွင့်ချတာမျိုးမတွေ့ရတဲ့အတွက်မြစ်ရေစီဆင်းမှုတွေလည်းမှုမမှန်ပဲမဲခေါင်မြစ်ကိုအမိပြုပြီးတော့အတက်မွေးနေရတဲ့ပြည်သူတန်းနဲ့ချီတို့လည်းအခက်တွေ့နေရတယ်လို့ထိုင်းနိုင်ငံမှာ UNESCO နဲ့အတူကိုရိုင်းသွားရောက်ကွင်းဆင်းလည်လာခဲ့တဲ့သူတေတီ Audrey Damman က VOA ကိုပြောပါတယ်
။ So for example in Chin Kong the hydropower dam that was influencing all the river
flow. ရေလောင်းတမန်တွေရေတိုင်းတကားတွေကိုဆဲဆောက်လုပ်တဲ့နိုင်ငံတွေကပဲတာဝန်ယူပြီးတော့ကြီးကြပ်ပါတယ်။ဥမာပြောရရင်ချိန်ခေါင်ဒေသတွေကမြစ်တွေအတက်ကြဆိုရင်လေတရုတ်အစိုးရကထိန်းချုပ်ထားတဲ့ရေလောင်းတမန်ပေါ်မှာမူတည်ရပါဒေသခံစိုက်ပျိုးရေးသမားတွေတင်္ဂတဲ့တွေဆိုရင်ရေတကားတွေဘရော့ဖွင့်မယ်ဘရော့ပိတ်မယ်ဆိုတာမသိကြပါဘူးဒီလိုမျိုးဖွင့်နေပိတ်တဲ့အချိန်စရာမျိုးကိုလည်းတရားဝင်တီးခွင့်လည်းမရကြဘူးလေဒီတော့ဘာဖြစ်လာလဲဆိုတော့ယာစီမဟုတ်ဘဲနဲ့ရေကြီးရေရှည်တာမျိုးဖြစ်လာတတ်ပါတယ်ငါးတွေဘရော့ပေါ်လာမလဲနောက်ပြီးတော့ရေကြီးကြောင့်အပြောင်းလဲဘရော့ဖြစ်မလဲဆိုတော့ဒေသခံတွေအစဉ်လာတိုင်းသိထားတာနဲ့ကွဲပြားနေတာပါ
မဲခေါင်မြစ်ကိုမိခိုအသက်မွေးနေကြတဲ့ပြည်သူက65တန်းလောက်ရှိပါတယ်။ဥတုရာသီပြောင်းလဲမှုအကျိုးဆက်ကြောင့်မဲခေါင်မြစ်ဝါတလျှောက်လင်းနေတာမိုးခေါင်ရေရှားပြီးတော့ပြည်သူတွေလည်းစားဝတ်နေရတဲ့အတွက်တော့ရုန်းကန်နေကြတာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့မိုးရင်းမှာတော့ကမ္ဘောဒီးယားနိုင်ငံတွင်မိုးကောင်းခဲ့တဲ့အတွက်မဲခေါင်မြစ်ဝါအောက်ဖက်မိုးခေါင်ရေရှားမှုတွေအဆုံးသတ်သွားပြီလို့မဲခေါင်မြစ်ဝါကော်မရှင်ကကြေညာခဲ့တာပါ။အစိုးရကအစောပိုင်းထုတ်ပြန်ထားတဲ့အစီရင်ခံစာအရဒီနှစ်အတွင်းဖမ်းမိတဲ့ငါးပမာဏကမနစ်ကတဲ့40ရာခိုင်နှုန်းတိုးလာတယ်လို့ဖော်ပြထားပါတယ်။ဒါဟာလဲတရားမဝင်ငါးဖမ်းမှုတွေကိုဖမ်းဆီးနေနေတာနဲ့တာဝန်ပေါက်တဲ့ရာသီတစ်လျှောက်ငါးဖမ်းမှုတွေတားမြစ်ခဲ့တာကြောင့်ဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့လဲတငါသေးတွေကတော့လွန်ခဲ့တဲ့ငါးနှစ်ဆယ်နှစ်တုန်းကတည်းကစာရင်လက်ရှိဖမ်းမိတဲ့ငါးအကောင်ကြီးကတိတ်နေတယ်လို့ပြောပါတယ်။ဒါဟာမြစ်အထက်ပိုင်းမှာကြီးမားတဲ့ရေလောင်တမန်တွေမစင်မချင်းတိဆောက်တာကြောင့်ရောတရားမဝင်ငါးဖမ်းမှုတွေကြောင့်ဖြစ်တယ်လို့ဒေသခံတွေကယုံကြည်ထားတာပါ။ငါးတိုင်ဖွင့်ထားတဲ့ဟုတ်ခုတို့ကအခုလိုပြောပါတယ်
။ It is different before. Done.
ရင်လုံးမဟုတ်တော့ပါဘူး။ငါးရည်လည်းနည်းတော့ပါသေး။ဒီရင်နေနဲ့မွတ်စလင်ချမ်းလူမျိုးတွေဆိုရင်လည်းရင်လုံးမဟုတ်ပဲငါးနှစ်နဲ့ပပလောက်ပဲရပါတော့တယ်။
အချိန်အဟုန်နဲ့မြို့ပြစီမံကိန်းတွေတိုးချဲ့ဆက်လုပ်နေတဲ့တရုတ်နိုင်ငံမှာလျှက်စစ်တပ်အားလိုအပ်ချက်တွေမြင့်တက်လာနေတာကြောင့်အရှိတောင်အာရှတဝန်းရေလောင်တမန်တွေလိုက်ပြီးတော့တိစောက်နေတာပါလျှက်စစ်တပ်အားရောင်းချရင်လူနေမှုအဆင့်အတန်းမြင့်မားလာအောင်ရည်မှန်းထားတဲ့မဲခေါင်မြစ်အထက်ပိုင်းကလာအိုစ်နိုင်ငံကလည်းရေလောင်တမန်တွေအများအပြားထပ်ပြီးတော့တိုးချဲ့တိစောက်နေတာပါအခုလိုမိုးများတဲ့အခါတက်လာတဲ့ရေတွေကိုဆယ်ရီကထိန်းထားနိုင်တဲ့အနေအထားသိမ့်ရှိကြတယ်လို့ပဲရေတမန်ကိုကြီးကြရတဲ့သူတွေကပဲအခြေအနေအလိုက်ရေတွေလွှတ်ချနေတဲ့အတွက်ရေစီးကြောင်းတွေပုံမှန်မဟုတ်ပဲနဲ့ငါးဖမ်းလုပ်ငန်းနဲ့ဆက်ပြွေးလုပ်ငန်းတွေပါထိခိုက်နေရတယ်လို့အပြက်အစီတံမိုးကြီးလာတဲ့ရေကြီးရေရှမ်းမှုတွေဖြစ်လာတယ်လို့သူတေတီဒမန်ကထောက်ပြပါတယ
် So it's shared you know geographically and politically by a lot of different countries
မဲခေါင်မြစ်ကိုနိုင်ငံတော်တော်များများကခွဲဝေသုံးစွဲနေကြတာပါဒါမဲ့လည်းအဲ့လိုမျိုးမဲခေါင်မြစ်ကိုခွဲဝေယူထားတဲ့ဟဲ့နိုင်ငံတွေကြားထဲမှာပူပေါင်းဆောင်ရွက်တာမျိုးတွေတိတ်ပြောမရှိပါဘူးမဲခေါင်မြစ်ကမြန်မာနိုင်ငံတွေကဖျက်ချော်စီစဉ်ပြီးတော့မှထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မျိုးကိုဖျက်ချော်စီစဉ်တာဖြစ်ပါတယ်သူမြန်မာနဲ့ထိုင်းနိုင်ငံကြားမြစ်ရေဆိုင်ရာဒေတာအချက်လက်တွေကိုမျှဝေမဲ့ရှင်ကျွန်မမျက်မြင်တွေ့ခဲ့ရတဲ့ရေကြီးရေရှမ်းတာတွေကနေပြီးတော့ထိခိုက်ပျက်စီးမှုနည်းတော့အောင်တော့လုပ်နိုင်ပါတယ်ရှင်
မဲကောင်မြကြောင်းတလျှောက်ရေလောင်သမန်118ခုထပ်ပြီးတော့တိုးလာပြီး17ခုကလည်းအထက်ရေစီးကြောင်းကိုပိတ်ဆို့နေချိန်မှာပဲလာအိုစ်နိုင်ငံမြောက်ပိုင်းကအီယာမဇာရာဘူရီသမန်ကြီးနာမှာနောက်ထပ်13ခုထပ်ဆောက်ဖို့ပြင်ဆင်နေပါတယ်လာအိုစ်နဲ့တရုတ်နိုင်ငံတို့ကတော့ငားတွေဖြတ်တန်းသွားလာနိုင်ဖို့ဆယ်ထဲမှာပုံစံချထည့်သွင်းဆောက်လုပ်ထားတာကြောင့်ငားတွေရွှေ့ပြောင်းသွားလာမှုကိုမထိခိုက်သလိုပဲ၆သွေးတဲ့ရာသီမှာရေတွေပုံမှန်စီစဉ်နိုင်ဖို့လည်းအာမခံကြပါတယ်ထိုင်းနိုင်ငံချူလာလောင်ကွန်တက်ကတူကငရင်နဲ့ဆူနာမီသတိပေးချက်ဆိုင်ရာဌာနကလည်းလာအိုစ်နိုင်ငံမြောက်ပိုင်းကဆယ်ကြီးရဲ့ဝန်ကြောင်းငကိုကလေးကငရင်ကျော်ပေါ်မှာရှိတဲ့ဒေသမှာငရင်တွေပိုအဖြစ်များလာနိုင်တယ်လို့သတိပေးနေပါတယ်။မဲကောင်မြစ်ထဲမှာကျင်းလဲကျဆားတဲ့ရင်းနှီးတရဝါမျိုးစိတ်ပေါင်း1100လောက်ရှိပြီးတော့မျိုးရုံပြောက်ပွဲမဲ့ဘေးနဲ့ရင်ဆိုင်နေရတဲ့အီယာရီလပိုင်းနဲ့ပေါင်ချိန်1300လောက်လေးတဲ့မဲကောင်ငကူကြီးတွေလည်းကျဆားတဲ့နေရာပါအခုလိုဇီဝကေယစနစ်ကောင်းနေတဲ့လူတန်းချီတို့ရဲ့စာဝတ်နေရအတွက်အရေးကြီးလာတဲ့မဲခေါင်မြဝတစ်လျှောက်မျောမမထားတဲ့လူမှုဇီဝဖွံ့ဖြိုးတိုးတက်မှုစာဝတ်ချက်တွေဟာတဘာဝပတ်ဝန်းကျင်လုပ်ငန်းတွေအရေးကြီးလောက်ကိုင်းဖို့လိုနေပြီဆိုတာမိမောင်းထိုးပြလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။လက်ရှိရင်ဆိုင်နေရတဲ့အကြီးမားဆုံးချိန်ချမှုကတော့ရေအားလျက်စစ်စီမံကိန်းတွေဥဒုယာတိဖောက်ပြန်မှုနဲ့တရားမဝင်တော်ရင်တရိတ်ဆန်ရောင်းဝယ်ဖောက်ကားမှုတွေအပြင်ပလတ်စတစ်အမိုက်တွေမြစ်ထဲစီးဝင်လာတဲ့ပြဿနာတွေပါမြန်မာနိုင်ငံအပါအဝင်တရုတ်လာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကိုဖြတ်တန်းစီးဆင်းနေတဲ့မဲခေါင်မြစ်ရဲ့အနာဂတ်ကိုတော့လာမယ့်ဧပြီလမှာနိုင်ငံကောင်းဆောင်တွေဆွေးနွေးကြတော့မှာဖြစ်ပါတယ်။ကျမနားလောပ
ါ။နားလောင်အပတ်စဉ်တင်ပြနေတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တရင်အချင်းကျုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါအောင်မယ
်ယူကရိန်းကိုကြီးကြော်တိုက်ခိုက်ခဲ့တဲ့ရုရှားပေါ်မှာအရေးယူတန်းခတ်မှုအသစ်တွေကိုချမှတ်ဖို့အတွက် EU ဥရောပသမဂ္ဂကစနေနေ့မှာသဘောတူညီမှုရလိုက်ပါတယ်အခုချမှတ်တဲ့အရေးယူမှုတွေဟာရုရှားစစ်တပ်စစ်မှုထုတ်ကုန်ဆိုင်ရာအတွက်လှုပ်ဆောင်ပေးနေတာဒါမှမဟုတ်အထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေစစ်တပ်နဲ့နိုင်ငံရေးခေါင်းဆောင်တွေပြန်ဝက်နာချေးစပ်တပ်ဖွဲ့တပ်မှုတွေပေါ်ချမှတ်တာဖြစ်ကြောင်းEU ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလိုအရေးယူမှုအပြင်ရုရှားဘန်နောက်ထပ်3ခုနဲ့ငွေကြေးအလွှဲပြောင်းမလုပ်ဖို့တားမြစ်လိုက်ပြီးအီရန်တော်တော် drone တွေတုံးပြီးယူကရိန်းအရက်ဖက်အဆောက်အုံတွေကိုတိုက်ခိုက်ခဲ့တဲ့အီရန်တော်လိုင်းအဆောက်တက်တင်ပို့မှုတွေကိုကန့်တက်လိုက်တာလည်းဖြစ်ပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ရဲ့ဘဏ္ဍာရေးဝန်ကြီးတွေအိန္ဒိယနိုင်ငံမှာနှစ်ကြာစီဝေချင်းပါနေရဆယ်နှစ်နှစ်မှာပြီးဆုံးသွားပြီဖြစ်ပေမဲ့တရုတ်နဲ့ရုရှားတို့ကကန့်ကွက်တဲ့အတွက်ပူးတွဲကြေညာချက်ထုတ်ပြန်နိုင်ခြင်းမရှိဘဲပြီးဆုံးသွားတာပါအဖွဲ့ဝင်နိုင်ငံတချို့ကရုရှားရဲ့ယူကရိန်းပေါ်မှာကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်ပြီးဝေဖန်ပြောဆိုလိုပေမဲ့တရုတ်နဲ့ရုရှားကနေကန့်ကွက်တဲ့အတွက်အားလုံးသဘောတူညီချက်မရဘဲပူးတွဲကြေညာချက်ထုတ်ပြန်နိုင်ခြင်းမရှိခဲ့ပါဘူးဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ G7 ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေဟာယူကရိန်းကိုရုရှားကျူးကျော်စစ်ဆင်နွှဲတာတစ်နှစ်ပြည့်အထိမ့်မှတ်ဖြစ်နေရုရှားပေါ်မှာနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အတွက်ဖေဖော်ဝါရီ24ရက်ကကျင်းပတဲ့ G7 အွန်လိုင်းထိပ်သီးအစည်းအဝေးမှာဆုံးဖြတ်ချက်ချခဲ့ပါတယ်ရုရှားအနေနဲ့နောက်ထပ်ရန်လိုတဲ့ကျူးကျော်စစ်တွေမဆင်နွှဲနိုင်အောင် G7 အဖွဲ့ဝင်တွေပူးပေါင်းဆောင်ရွက်မယ်လို့ကတိပြုခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကနေအရတားပြည်သူတွေပေါ်မှာလေကြောင်းတိုက်ခိုက်နေတာတွေကိုဝိုင်းဝန်းတားဆီးပေးဖို့အရတားတွေထိခိုက်တိုက်ဆုံနေရတာကိုကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းရှိတဲ့တိုင်းဒေသပေါင်းစုံအဖွဲ့ပေါင်းစုံပေါင်းပြီးတော့ဝါရှင်တန် DC မြို့တော်မှာရာနဲ့ချီတဲ့ဝေးရောက်မြန်မာနိုင်ငံသားတွေစုပေါင်းဆန္ဒပြခဲ့ကြပါတယ
်။တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့တန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Robert McLean နဲ့ Zubair Etayet တို့ဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်နဲ့အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်မြန်မာပြည်သူပြည်သားအပေါင်းလည်းဘေးရန်တွေဝေးကွာကြပါစေကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.